Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။ VOA American တရဲ့2025ခုနှစ်ဇန်နဝါရီလ30ရက်နေ့ကျတာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line number 1925 30ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှုနေပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြမာ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မမဝါရှင်တန် DC မြို့တော်နာမှာဒီလေရင်နဲ့စစ်ရဟတ်ရင်တိုက်ခိုက်မှုအတွင်းမှာလောလောဆယ်အထိအလောင်း28လောင်းကိုရှာတွေ့ထားပါတယ်ဟာမတ်စုဖမ်းဆီးထားတဲ့အစ္စရေးတစားကန်3ယောက်အပြင်ထိုင်းနိုင်ငံသား9ယောက်လည်းဒီကနေ့ပြန်လည်လွတ်လာပါတယ်မြန်မာနိုင်ငံမှာတော့ဒီဆက်ရနာသိမ်းထားတာ၄နှစ်ကြာပြီဖြစ်ပေမဲ့စစ်တပ်ရဲ့ရက်ဆက်တဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုမရသေးဘူးလို့ WIWM ကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
โอเคပါ맞습니다모예အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်လေးနှစ်ပြည့်တော့မယ်မြန်မာအရေးပေါ်အုပ်ချုပ်မှုစစ်ကောင်စီဘလို့ကြီးဆက်နိုင်တာကိုသုံးသက်သူက
တတိလုံးမှာကတော့ဒီတိုက်ပွဲတွေကဖြစ်လာတော့မှာပါဒီချိန်မှာစစ်ကောင်စီရဲ့အနေကြိမ်မြောက်တန်းတူတာလို့ဘာလို့ဒီကျွန်တော်ပြည်သူလူထုနဲ့ပြည်ပင်းအများစုတွေကမစင်စားတော့ပါဘူ
းဒီငါးနှစ်ထဲဝင်လာတော့မယ်မြမအာနာသိမ့်ပြီးအကျက်အတဲကိုထိုင်းတက်ကတူမှာအကျက်တဝင်းဆွေးနွေးခဲ့ကြပါတယ်။နောက်စကိုင်းတိုင်းမုံရွာနဲ့စီကုံမြို့တွေမှာစစ်မှုထမ်းဖမ်းဆီးမှုတွေပြင်းထန်နေပါတယ်။အခုလိုသတင်းလာတွေပြီးမှတော့ကျတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခရမြမရေးသုံးသက်ချက်နောက်ကျမ်းမိုင်ကဏ္ဍနဲ့တိုင်းသတင်းလာတွေကိုစက်တိုင်းနားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မှုနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာဒီခီးသည်တင်လေရင်နဲ့စစ်ရဟတ်ရင်တိုက်ခိုက်မှုအတွင်းမှာသေဆုံးခဲ့တဲ့အလောင်း28လောင်းကိုလောလောဆယ်ရှာဖွေတွေ့ရှိထားပါတယ်။ခီးသည်တင်လေရင်ဘော်က28ယောက်စစ်ရဟတ်ရင်ဘော်က1ယောက်ကိုလောလောဆယ်ရှာတွေ့ထားတယ်လို့ဒီကနေ့မနေ့ပိုင်းအစောပိုင်းတုန်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝါရှင်တန်မြို့တော်မိသက်ဦးစီးချုပ်ဂျွန်ဒွန်လီကပြောကြားသွားပါတယ်အသက်ရှင်ကြံသူမရှိနိုင်တော့လောက်ဘူးလို့လည်းသူကပြောပါတယ်။ဒီလေရင်နဲ့ရဟန်းရဲ့အပြည့်အစည်တွေရှာတွေ့တဲ့မြစ်နေရာတစ်ဝိုက်မှာတော့ဝါရှင်တန် DC မြို့တော်အပြင် Virginia နဲ့ Maryland ပြည်နယ်ကမိသက်တပ်ဖွဲ့ဝင်တွေပါကူညီကယ်ဆယ်ရေးတွေကိုဆက်လုပ်နေကြပါတယ်။ဘယ်လိုကြောင့်လေရင်နဲ့ရဟန်းရင်တိုက်မိတယ်ဆိုတာအတိအကျမသိရမချင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့တယ်ယူပို့ဆောင်ရေးဝန်ကြီးကလည်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဗုဒ္ဓဦးနေည9နာရီထိုးကန်ဒီမှာဒီမြို့တော်လေစိတ် Ronald Reagan ကိုဆင်းသက်ခံပြီးခီးသည်တင်လေရင်နဲ့စစ်တပ် Black Hawk ရဟတ်ရင်တို့တိုက်မိခဲ့တာပါ Kansas ပြည်နယ်ဝီချီတာမြို့ကနေလာခဲ့တဲ့ဒီ American Airlines လေယာဉ်ပေါ်မှာခီးသည်တဲ့ဝင်တန်း64ယောက်ပါသွားပြီးတော့လေးချင်ရေးစစ်ရဟတ်ရင်ပေါ်မှာတော့3ယောက်ပါသွားပါတယ်ရေခဲတမျှအေးနေတဲ့ပတိုးဘက်မြစ်ထဲပြတ်ကျခဲ့တဲ့လေရင်နဲ့ရဟတ်ရင်ပေါ်ကအသက်ရှင်ကျန်နေနိုင်သူတွေကိုမော်တော်ဘုတ်တွေရေကုတ်သမားတွေဆက်လက်ရှာဖွေနေကြပါတယ်။ခီးသည်တဲ့လေရင်ပေါ်မှာတခြားခီးသည်တွေနဲ့အတူရေခဲပြင်ပေါ်စကိတ်အလှစီးအားကစားသမားတွေနီးပြတွေနဲ့မိသားစုဝင်တွေပါသွားတယ်လို့ American Figure Skating အဖွဲ့ကပြောပါတယ်။ရေခဲပြင်စကိတ်အလှစီးကမ္ဘာချန်ပီယံရုရှားဇုံတွဲတွေလည်းပါသွားတယ်လို့ရုရှားသမ္မတရုံးကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်နေတာနဲ့အတူတေဆုံးခဲ့သူတွေအတွက်အင်တာမတ်ဝမ်းနဲ့ချေခွဲရတယ်လို့ American Airlines ရဲ့အမှုဆောင်အရာရှိချုပ်ကပြောကြားခဲ့ပါတယ်။ Virginia ပြည်နယ်နဲ့ Washington DC မြို့တော်ဆက်နားမှာရှိတဲ့ဒီ Canada Center အစာဦးကနေရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေထဲမှာတော့မိခိုးလုံးကြီးတစ်ခုလိုပောက်ကွဲမသွားခင်မှာမိအလေးနှစ်ခုထိတိုက်ဆုံတာကိုတွေ့ရှိခဲ့ရပါတယ်။ Washington မြို့တော်ကောင်းကင်ယံမှာပုံမှန်ဒီသက်ဆိုင်ရာလမ်းကြောင်းတွေကနေသွားနေကြတဲ့ခီးသည်တင်လေရင်တွေရဟတ်ရင်တွေပြန်တန်းနေတာကိုမကြာခဏမြင်တွေ့ရလေးရှိပါတယ်ရှင
်။ Israel နဲ့ Hamas ကတော့အချင်းသားလဲလှယ်မှုတတိယအကြိမ်ပြုလုပ်ခဲ့ပါတယ်။ Israel နဲ့ Hamas ကြားအဖြစ်ခဲ့စေသဘောတူညီမှုရဖန်ဆီးထားတဲ့တစ္ဆကံတွေနဲ့အချင်းသားတွေကိုဒီနေ့လဲလှယ်ခဲ့ကြပြီး Israel 3ယောက်နဲ့နိုင်ငံခြားသား9ယောက်ပါဝင်တစ္ဆကံ6ယောက်ပြန်လွတ်လာခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel စစ်တပ် Agan Bashar ကိုဂါဇာမြောက်ပိုင်းဂျဘလီယာဒုက္ခသည်စခန်းကချက်ချင်းဤဖွဲ့ကိုပြန်လွှတ်ပေးလိုက်ပြီးအဲ့ဒီကနေတဆင့်သူမဟာအစ္စရေးမှာရှိတဲ့မိသားစုတွေစီကိုပြန်ရောက်လာခဲ့ပါတယ်။ရန်သူတွေရဲ့လက်ထဲမှာ482ရက်ကြာဖမ်းခံပြီးတဲ့နောက်အဂမ်ဟာသူတို့စီကိုပြန်ရောက်လာခဲ့ပြီဖြစ်တယ်လို့မိသားစုကကြေညာချက်ထဲမှာပြောထားပါတယ်။အဲ့ဒီနောက်နိုင်ပိုင်းကြာမှာပဲအစ္စရေးနှစ်ယောက်နဲ့နိုင်ငံသား9ယောက်ကိုနိုင်ငံတကာချက်ချင်းဤဖွဲ့ကိုလွှဲပြောင်းပေးလိုက်ပြီးတော့အဲ့ဒီကနေအစ္စရေးတပ်ဖွဲ့တွေစီကိုပို့ဆောင်ပေးနေပြီလို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီလွှတ်ပေးလိုက်တဲ့အထက်ထိုင်းနိုင်ငံသား9ယောက်ပါမယ်လို့မျှော်လင့်ထားပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသား 130ကိုဒီနေ့ပြန်လွှတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Israel နဲ့မြေတွေကိုဟာမတ်စစ်သွေးကြွာရဲ2003ခုနှစ်တုန်းကဝင်ရောက်တိုက်ခိုက်ဆဲမှာဖမ်းဆီးခံသွားရတဲ့ထိုင်းနိုင်ငံသား9ယောက်ဒီကနေ့ပြန်လွှတ်လာပါတယ်။ Israel နဲ့ Hamas အဖွဲ့ကြားတီးခြားသဘောတူညီမှုနဲ့ထိုင်းနိုင်ငံသားတွေပြန်လွှတ်လာကြတာပါ။ထိုင်းနိုင်ငံသားတွေပြန်လွှတ်လာတဲ့အတွက်အင်မတန်မှဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားပါတယ်။ Gaza မှာဒီထိုင်းနိုင်ငံသား6ယောက်ဒဇာကန်ဖြစ်နေဖမ်းဆီးခံထားရဆဲဖြစ်ပြီးတော့ကျန်2ယောက်ကတော့သေဆုံးသွားပြီဖြစ်တယ်လို့ယုံကြည်ရကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနကအစောပိုင်းတုန်းကပြောကြားထားတာကြောင့်ပြန်လွှတ်လာဖို့တယောက်ကြံနေသေးတယ်လို့တွက်ရပါတယ်။အဲ့ဒီထိုင်းရှေ့ရောက်စလုံးဟာဒီ2023ခုနှစ်တုန်းကဟာမတ်တွေဝင်ရောက်တိုက်ခိုက်ချိန်မှာအစ္စရေးနယ်စပ်တွေမှာရှိနေတဲ့သီးနှံစိုက်ခြံတွေမှာအလုပ်လုပ်နေကြသူတွေဖြစ်ပါတယ်။ဟာမတ်တွေအစ္စရေးတဲကိုဝင်ရောက်တိုက်ခိုက်ပြီးယာနဲ့ချီတဲ့ဒဇာကန်တွေအဖြစ်ဖမ်းဆီးခံသွားရတဲ့အထက်မှာထိုင်းနိုင်ငံသားတွေအပါအဝင်နိုင်ငံသားတော်တော်များများပါဝင်ခဲ့ပါတယ်။2023ခုနှစ်နိုဝင်ဘာမှာအစ္စရေးနဲ့ဟာမတ်ယာယီအပြစ်အခတ်ရချိန်အထိကိုပြန်လွတ်လာခဲ့တဲ့ထိုင်းနိုင်ငံသား23ယောက်ရှိခဲ့ပါတယ်ရှင်။
ဆီးရီးယားအာဏာရှင်ကိုဖြုတ်ချခဲ့တဲ့သဘုံကောင်းဆောင်ဟောင်းဂျာကာလာယာယီသမ္မတဖြစ်သွားပါပြီ။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့လတုန်းကသမ္မတဘက်ရှာအယာဆက်ကိုဖြုတ်ချရမှာဦးဆောင်ခဲ့တဲ့သဘုံကောင်းဆောင်ဟောင်းအယ်ရှာရာကိုဂျာကာလာယာယီသမ္မတအဖြစ်မနေ့ပေါ်တူနေ့ကတင်မြှောက်လိုက်တာပါ။အဆက်အစွဲရာကိုဖြုတ်ချပြီးတဲ့နောက်နိုင်ငံကိုအုပ်ချုပ်နေတဲ့ HTS ကဟာယက်တာဟာအယ်ရှမ်အဖွဲ့ရဲ့ကောင်းဆောင်အယ်ရှာရာကိုဆီးရီးယားဆိုရသည့်တိဆောက်ဖို့အတွက်ယာယီသမ္မတအဖြစ်တင်မြှောက်လိုက်တာပါ HDS အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတာဖြစ်ပြီးအခုတင်မြှောက်လိုက်တဲ့သမ္မတအယ်ရှာရာကိုဖမ်းဆီးမိရင်စုကြည်အမေရိကန်ဒေါ်လာ10သန်းနဲ့အရင်တော့ကဖမ်းမိတ်ထုတ်ခဲ့မှုပါတယ်ဒမတ်စကတ်မြို့တော်မှာသူနဲ့အမေရိကန်ကိုယ်စားလှယ်တွေမချခင်တော့ကတွေ့ခဲ့ပြီးနောက်မှာတော့ဒီဖမ်းမိတ်ကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်သူနဲ့တွေ့ခဲ့တဲ့အမေရိကန်ထိပ်တန်းသံတမန်Barbara Leaf ကတော့ El Shara ဟာလက်တွေ့ကျသူတယောက်ဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ပြည်ရေး American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 1953ည9.25 kHz 1783ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဇန်နဝါရီလ30ရက်ကြာတာရေးနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၄နှစ်ကြာသွားပြီဖြစ်ပေမဲ့လည်းစစ်တပ်ရဲ့ရက်ဆက်တဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုမရရှိသေးဘူးလို့ WIWM ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ကစူးစမ်းရရှိတဲ့အချက်အလက်တွေကိုစမ်းစစ်ချက်အရမြန်မာနိုင်ငံတဝန်းမှကြီးလေးတဲ့နိုင်ငံတကာပြစ်မှုတွေကျူးလွန်ထားတဲ့အထောက်အထားတွေတွေ့ရှိတယ်လို့ဒီ WIWM အကြီးအကဲ Nicholas Gumjun ရဲ့ဒီကနေ့ဇန်နဝါရီလ30ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်စစ်ကောင်စီကိုစန့်ကျင်ဆန္ဒပြမှုတွေကိုသေစေလောက်တဲ့အထိဖြိုးခွင်းမှုတွေအချိန်ချင်းလုပ်ခဲ့တာထောင်နဲ့ချီတဲ့စန့်ကျင်သူတွေကိုမတရားဖမ်းဆီးထောင်ချတာဖမ်းဆီးခံရသူအများအပြားညှဉ်းပန်းနှိပ်စက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့မတရားအနိုင်ကျင့်မှုတွေခံရတာတွေကိုထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်အရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုမခွဲကြဘဲလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေ drone တွေနဲ့တိုက်ခိုက်မှုတွေတိုးလာတာကြောင့်အရသာတွေသေဆုံးကြရတဲ့အပြင်ဆေးရုံတွေအကြောင်းတွေနဲ့ဘာသာရေးဝိပြုတဲ့နေရာတွေပျက်စီးရတယ်လို့ပြည်သူအများအပြားနေအိမ်တွေကနေထွက်ပြေးကြရတာကိုလည်း WIWM ရဲ့ကြေညာချက်မှာဖော်ပြထားပါတယ်2016ခုနှစ်နဲ့2018ခုနှစ်တွင်တုန်းကရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်စစ်တပ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ဥပဒေအရာရှိကတောင်းဆိုထားတာကလွဲလို့ဆရာနာသိမ့်ပြီးခဲ့ချိန်တည်းကအခုချိန်ထိကျူးလွန်ထားတဲ့ကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်ဥပဒေကြောင့်ကနေဆောင်ရွက်ခြင်းမရှိသေးဘူးဆိုတာကိုလည်း IMMN ကထောက်ပြထားပါတယ်အခုလိုမျိုးကျူးလွန်သူတွေပြစ်ဒဏ်ကင်းလွတ်နေတဲ့အတွက်နောက်ထပ်အကြမ်းဖက်မှုတွေကိုရရတင်းတင်းပုံမကျူးလွန်မှုဖြစ်စေတာကြောင့်မြန်မာပြည်သူတွေအတွက်ငြိမ်းချမ်းတဲ့အနာဂတ်အတွက်အရေးယူအပြစ်ပေးမှုတွေလိုအပ်တယ်လို့ WIWM အကြီးအကဲ Nicholas Gumjun ရဲ့ဒီဆရာနာသိမ့်မှုနှစ်ပတ်လည်ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ
်မြန်မာစစ်ပွဲတွေကြောင့်အငတ်ဘေးကြုံရဖို့နှိကက်လွနေပြီလို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့ဒီနှစ်2025ခုနှစ်တွင်လူကြီး15သန်းလောက်ထိကိုအငတ်ပေးရင်ဆိုင်နိုင်ရတဲ့အချက်ပြသတိပေးချက်မြင်မာလာနေပြီလို့ကုလသမဂ္ဂစားနိုင်ခါအစည်းအဝေးတပြည့်ပီကမနေ့ကပဲသတိပေးကြေညာချက်ထုတ်လိုက်တာပါပြီးခဲ့တဲ့နှစ်ကတော့စားနိုင်ခါမလုံလောက်လို့ဒီအငတ်ပေးရင်ဆိုင်နိုင်ရသူက73သန်း3သိန်းလောက်သာရှိခဲ့ပြီးဒီနှစ်ရင်ဆိုင်နိုင်ရချေပမာဏပုံများလာတာက အထူးဆုံးရတဲ့အခြေအနေကိုရောက်နေပြီလို့ဇန်နဝါရီလ29ရက်နေ့စွန်းနဲ့ထုတ်တဲ့ဒီကြေညာချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကကမ်းခြေတစ်ခုကိုဒီလှေစည်းပြေးရိုဟင်ဂျာ86ယောက်ဒီကနေ့ရောက်လာပြီးတော့ကယ်ဆယ်လိုက်ရတယ်လို့အင်ဒိုနီးရှားနိုင်ငံကပြောကြားပါတယ်။အရှေ့အာရှမြို့ဘက်ကိုကလေး၄ယောက်အမျိုးသမီး32ယောက်နဲ့အမျိုးသား40တို့တက်သား14ပြည့်နဲ့ရောက်လာတယ်လို့ဒေသတာဝန်ရှိသူကပြောပါတယ်။သူတို့အားလုံးကိုယာယီခိုးလို့ရနေရာတွေကိုရွှေ့ပြောင်းပေးထားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။အစောပိုင်းတုန်းကတော့ဒီဒေသခံတွေကလက်မခံခြင်းနဲ့အတွက်သူတို့ဆက်လွေကန့်ကတ်မှာကိုအာဏာပိုင်တွေကတားဆီးခဲ့တယ်လို့ဆက်လီပေါ်ပါလာသူတွေကိုလည်းကန့်ဆင်ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့အင်ဒိုနီးရှားဆိုင်ရာကိုယ်စားလှယ်ကအဲ့ဒီဒေသကိုတွားရောက်ပြီးတော့ဝင်ရောက်ညှိနှိုင်းပေးခဲ့တဲ့အတွက်ဒုက္ခသည်တွေကန်းစင်းခွင့်ရပြီးတော့လုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ပေးထားတာဖြစ်ပါတယ်ဒုက္ခသည်တွေခိုးလုံမှုနေရာအလုံးလောက်မရှိပေမဲ့လည်းလောလောဆယ်အထိယာယီဒုက္ခသည်တွေအဖြစ်သူတို့ကိုနေရာထိုင်ခင်းပေးထားတယ်လို့ဒေတာဆိုင်ရာတာဝန်ရှိသူကပြောပါတယ်ရှင
် AI နည်းပညာကုန်ကျစရိတ်ကြီးမားမှု Microsoft နဲ့ Meta ကုမ္ပဏီတွေကအခုကံပြောလိုက်ပါတယ် AI ဉာဏ်ရည်တူနည်းပညာခန္ဓာမှာတရုတ်နိုင်ငံက DeepSeek နည်းပညာကုမ္ပဏီကကုန်ကျစရိတ်တသက်တသားနဲ့ကြီးမားတဲ့ထူထပ်မှုရခဲ့တယ်လို့ကြေညာလိုက်ပြီးတဲ့နောက်အမေရိကန်ကနာမည်ကြီး Microsoft နဲ့ဒီ Meta ကုမ္ပဏီတွေရဲ့အမှုဆောင်ရရှိချုပ်တွေက AI နဲ့ပတ်သက်ပြီးသူတို့ရဲ့ကြီးမားတဲ့အသုံးစရိတ်တွေကိုကာကွယ်ပြောဆိုလိုက်တာပါ။ AI ကဏ္ဍမှာ DeepSeek ကုမ္ပဏီကနောက်နိုင်ငံတွေကနည်းပညာကုမ္ပဏီတွေနဲ့ရှင်ရင်းကုန်ကျစရိတ်နည်းနည်းပဲသုံးပြီးသူတို့ရဲ့နည်းပညာကနောက်နိုင်ငံကကုမ္ပဏီတွေကိုရှင်နိုင်တာဒါမှမဟုတ်တချို့ဟာတွေကပို့ပြီးတော့သာလွန်ကောင်းမွန်နိုင်တာကြောင့်ကမ္ဘာထောင်ကနည်းပညာကုမ္ပဏီတွေကိုအံ့အားသင့်သွားစေခဲ့ပြီး AI ကဏ္ဍမှာအမေရိကန်ရဲ့ဦးဆောင်မှုကိုလည်းသံလျာဖြစ်စေခဲ့တာပါ။နောက်တစ်ချိန်တည်းမှာပဲမြမအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူကျင်းရေးကောင်စီမှဒီနေ့တကပိတ်ဆွေးနွေးပွဲကျင်းပဖို့ရှိပါတယ်ဒီဆွေးနွေးပြီးတဲ့အချိန်ဒေသဆန်တော်ချိန်နေ့လယ်2နာရီ45မိနစ်မှာကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်သံမကြီးဦးကျော်မထွန်းနဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ် James Carrickui တို့သတင်းတောက်တွေကိုရှင်းကြမှာပါဒီစီဇန်ကို VOE မြန်မာပိုင်းကထပ်ရိုက်ထုတ်လွှင့်ပေးသွားမှာမို့ Facebook နဲ့ YouTube ကလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ခင်ဗျာVOA American သံရဲ့ဇန်နဝါရီ30ရက်ချက်သားရင်းညသတင်းတွေကိုမဆုမြတ်မုန်းနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်လိုက်ပါပထမဆုံးကတော့လင်းနှစ်ပြည့်တော့မဲ့မြန်မာရေးပေါ်အုပ်ချုပ်မှုစစ်ကောင်စီဘလို့ပုံစံနဲ့ခီးဆက်မလဲဆိုတာပါစစ်ကောင်စီကနိုင်ငံကိုရေးပေါ်အခြေအနေထုတ်ပြန်ပြီးအာဏာသိမ်းခဲ့တာမချခင်မှာလင်းနှစ်ပြည့်တော့မှာဖြစ်ပါတယ်အရေးပေါ်အခြေအနေကိုအကြောင်းပြပြီး6လသတန်းတိုးတာမနက်ဖြန်ဇန်နဝါရီ31ရက်နေ့မှာသတန်းကုန်ဆုံးပါပါဒီတစ်ခါမှာတော့အမျိုးသားကာကွယ်နယ်လူမျိုးရေးကောင်စီကာလုံစည်းဝေးခေါ်ပြီးတတန်းထတ်တုံးမလားဘလို့ပုံစံနဲ့ဆက်လက်အုပ်ချုပ်သွားမလဲဆိုတာတွေပေါ့လေလာသွန်သက်သူတွေရဲ့အမြင်ကိုရန်ကုန်ကပေးပို့လာတာကိုစီသူပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီဟာပြီးခဲ့တဲ့2024ခုနှစ်ဇူလိုင်31ရက်မှာအရေးပေါ်အခြေအနေကို6လတတန်းတိုးထားခဲ့တာအခုဇန်နဝါရီလ31ရက်မှာတတန်းကုန်ဆုံးတော့မှာဖြစ်ပါတယ်နိုင်ငံကိုအရေးပေါ်အခြေအနေကြီးညာပြီးပထမဆုံးချိန်တစ်နှစ်တတန်းတိုးခဲ့ပြီးတဲ့နောက်6လစီ6ချိန်တတန်းတိုးပြီးအခုအထိအုပ်ချုပ်လာခဲ့တာအခုဆိုရင်၄နှစ်ပြည့်တော့မှာပါဒီချိန်မှာလည်းအရင်ခောက်တွေလိုပဲတိုက်ပွဲတွေဖြစ်နေတာနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးတို့ကိုအကြောင်းပြကပုံမှန်၄နှစ်၅ကိုဆက်သုံးပြီးတော့နောက်ထပ်၆လတိုးသွားနိုင်ပွဲရှိတယ်လို့သုံးသက်သူတွေကရှုမြင်ပါတယ်။ပြီးခဲ့တဲ့2024ဇူလိုင်လ31ရက်ကတက်တန်းတိုးခဲ့ချိန်မှာယာယီသမရဦးမြင့်ဆွေကျမရေးမကောင်းလို့တက်ရောက်နိုင်ခဲ့တာကြောင့်အဲ့ဒီကလေးကစစ်ခေါင်းဆောင်ကယာယီသမရတောင်းယူပြီးတော့ကာလုံကိုဥဆောင်ကျင်းပခဲ့တာပါ။ဒီခေါက်မှာလည်းအရင်လိုပဲသူကပဲဥဆောင်ကျင်းပပွဲရှိပါတယ်။နိုင်ငံရေးလေးလသုံးသက်သူဒူးကတော့ရွေးကောက်ပွဲမလုပ်နိုင်သေးသေးတော့ပုံမှန်၄၅ကိုဆက်သုံးပြီးနောက်၆လတတန်းတိုးသွားနိုင်တယ်လို့ရွေးကောက်ပွဲလုပ်ဖို့ယာယီအစိုးရတရက်ကိုဖွဲ့တာအစိုးရပုံစံတစ်မျိုးပြောင်းလဲတာမျိုးလည်းဖြစ်လာနိုင်တယ်လို့သူကယူဆပါတယ်။ရွေးက
ောက်ပွဲနိုင်တာ၃လမျိုးရှိတယ်။ဒါနဲ့၆လအတွင်းမှာရွေးကောက်ပွဲမလုပ်နိုင်သေးလို့ရှိရင်အမှု၆လစွန့်စွန့်မှာပေါ့ရွေးကောက်ပွဲမလုပ်နိုင်သေးလို့ရှိရင်တော့တာမားပြင်၆လတစ်ချိန်တတန်းတိုးပြီးတော့နောက်တစ်ချိန်ကျတော့မှဟလာသူတို့ရဲ့၂008ပွဲကျော်အတိုင်းဟိုကလုံးကိုပြန်လွှဲပေးပြီးတော့ပဲကျင်းပါမယ်ဆိုတော့ဒါနဲ့6လအတွင်းမှာရေကောက်ပွဲကျင်းပါမယ်ဆိုရင်တော့အဲ၈ကောက်ကျန်နေပြီကာလုံးကိုဟိုအာနာပြန်ရမယ်အောက်၈ပွဲကြီးပုံတိုက်ဆိုလို့ရှိရင်တော့အဲ့ဒီကနေပြီးတော့ဟိုသက်ဆိုင်ရာသမရကဦးစီးပြီးတော့ဟိုရေကောက်ပွဲကျင်းပါဖို့ပြင်ဆင်ရမယ်ပေါ့ဒါ6လပြင်ဆင်ကြည့်ပြီးတော့ဆက်လုပ်ရမယ်ပေါ့တခြားလုပ်နိုင်တာရှိပါသေးတယ်အဲ့ဒါတော့ဒီရေကောက်ပွဲအဲမကျင်းပါခင်ပေါ့နော်ဘုလို6လလေးချင်းပြောင်းလဲမှာဟာအစိုးရပုံစံတမျိုးပြောင်းဖွယ်ပ
ါပြီးခဲ့တဲ့ကာလုံစီဝေးတွေကရွေးကောက်ပွဲကို2025ခုနှစ်ထဲမှာကျင်းပမယ်လို့စစ်ကောင်းဆောင်ကထုတ်ပြောဘူးသလို စည်းဝေးတော်တော်များများမှာလည်းဒီနှစ်ထဲရွေးကောက်ပွဲကျင်းပနိုင်ဖို့လုပ်မယ်လို့ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့မကြသေးခင် VOE ကရထားတဲ့သတင်းတွေအရဒီနှစ်ထဲရွေးကောက်ပွဲကျင်းပဖို့ခက်ခဲအောင်မှာမို့လာမယ့်နှစ်နှစ်ဆတဲ့မှာမှရွေးကောက်ပွဲကိုကျင်းပဖို့စစ်ကောင်းဆောင်ဘက်ကစမ်းစချက်တွေရှိနေတယ်လို့သိရပါတယ်။စစ်ကောင်စီကအရေးပေါ်ကာလကို6လတစ်ကြိမ်တက်တန်းတိုးနေတာအခုဆိုရင်6ကြိမ်ရှိပြီဖြစ်ပါတယ်။တက်တန်းတိုးတဲ့ကာလမှာရွေးကောက်ပွဲလုပ်ပြီးမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာဖြစ်လာနိုင်ပွဲနည်းတယ်လို့ယူဆမှုတွေလည်းရှိပါတယ်။ပြည်တွင်းစစ်ဖြစ်ပွားနေပြီးတော့နေပြည်တော်မှာမှုတွေတိုးလာနေတဲ့အခြေအနေမျိုးမှာရွေးကောက်ပွဲကျင်းပဖို့ဆိုတာလက်တွေ့မကျဘူးလို့ထောက်ပြတာတွေလည်းရှိပါတယ်။စစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲကိုအမေရိကန် UK နဲ့အနောက်နိုင်ငံတွေကကန့်ကွက်ထားကြတယ်လို့ဒေတာတွင်အာဆီယံဥက္ကဋ္ဌမလေးရှားပါဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကလည်းရွေးကောက်ပွဲထက်အပြစ်ခတ်ရပ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေစဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းမှုတွေရှိနေပါတယ်။လက်တွေ့မှာလည်းစစ်ပောင်ကပူကျဲလာတယ်လို့စစ်ရေးဖိအားတွေကြောင့်စစ်ကောင်စီကောင်းဆောင်ဝချုံကြီးမင်းအောင်လှိုင်လက်ထက်မှာမျိုးပေါင်း90ကျော်လောက်ကိုလက်လွတ်ဆုံးရှုံးထားရတာပါဒီတစ်ခါ6လတက်တန်းထပ်တိုးခဲ့ရင်လဲစစ်ပောင်ကအရင်ကထပ်ပူကျဲလာပွဲရှိတာမို့တိုင်းပြည်တည်ငြိမ်ရေးအတွက်ပူရင်လေးပွဲဖြစ်လာမယ်လို့သုံးသပ်သူတွေရှိလာပါတယ်လက်ရှိမှာငင်းချမ်းရေးအတွက်ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ဖိအားကိုသုံးငင်းချမ်းရေးစကားတွေပြောနေပေမဲ့ထင်သလောက်ခီးမပေါက်တာတွေရှိနေတယ်လို့ထောက်ပြတာတွေလည်းရှိနေပါတယ်စီးရေးနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတော့ဒီတစ်ခါ6လတက်တန်းတိုးပြီးနောက်ပိုင်းမှာလဲတိုင်းသားတွေနဲ့ငင်းချမ်းရေးလုပ်နိုင်မှုပူလွဲကူလာမှာမဟုတ်တယ်လို့စစ်ပောင်ပူကျဲလာပွဲရှိတယ်လို့သူကမြင်ပါတယ
်စစ်ပောင်ကတော့ကျဲနေပြီသားမှာသူကတော့ထပ်ပြီးတော့ကျဲရမှာမို့လို့ဘာလို့လဲဆိုတော့ရှမ်းမြောက်ကလာရှုလို့တော့နော်တရားစဲသဘောတူညီရဒီပါလောက်တော့လုတ်ချင်လို့မဟုတ်ဘူးဒါပေမဲ့တပီလုံးမှာကတော့ဒီတိုက်ပွဲတွေကဖြစ်လာတော့မှာပါနော်ဒီနေ့ပြန်မပြာရီရောစကိုင်းရောမကွေးရောနော်တိုက်ပွဲတွေအပြင်းထန်ဖြစ်လာလိမ့်မယ်နောက်တစ်ချိန်ထဲမှာတောင်ပိုင်းကကျွန်တော်အများစုတွေပေါ့နော်ဂျီဘီတဝဲဘက်ကအဲ့ဒီကနောက်ပြီးတော့ဂရင်းအများစုတွေလည်းအားလုံးတပြိုင်နက်တည်းကျွန်တော်တို့စူပေါင်းတက်ခိုက်ကြဖို့ပြင်ဆင်နေတဲ့အချိန်ဖြစ်ပါတယ်ဒီချိန်မှာစစ်ကောင်စီရဲ့အနေကျိမြောက်နော်တက်တန်းတူတာတို့ဘာလို့ဒီကျွန်တော်တို့ပြည်သူလူထုနဲ့ပြည်ပိုင်းအများစုတွေဘက်ကမစင်စားတော့ပါဘူ
းနိုင်ငံရေးစီးပွားရေးကဲခတ်တွေကတော့ရုပ်ောက်ပွဲမလုံနိုင်သေးပြီးဆက်ပြီးတော့6လတစ်ချိန်တက်တန်းတိုးမှုတွေဆက်ရှိနေဦးမယ်လို့ယူဆနေတယ်လို့ထပ်ယူတဲ့6လအတွင်းမှာလည်းတိုင်းပြည်ဒီငင်ရေးထက်စစ်ပောင်ပူကျဲလာနိုင်တယ်လို့ယူဆမှုတွေရှိပါတယ်။ချိန်ထဲမှာပဲစစ်ကောင်းဆောင်ကတော့သူ့ရဲ့ရှင်သန်ရည်တည်ရေးအတွက်ရုပ်ောက်ပွဲကိုနိုင်ငံရေးထွက်ပေါက်အနေနဲ့ဆက်သုံးလာနိုင်တယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်ခင်ဗျာ
။လင်းနေပြေတော့မယ်မြန်မာရေးပေါ်အုပ်ချုပ်မှုစစ်ကောင်စီဘလို့ပုံစံနဲ့ခီးဆက်နိုင်တာကိုစီသူပြောပြခဲ့တာပါ။အခုတော့ဒီ9နှစ်ထဲဝင်လာတော့မယ်မြန်မာအကြက်တဲကိုထိုင်းတက္ကသိုလ်မှာဆွေးနွေးခဲ့တာပါမြန်မာနိုင်ငံအကြက်တဲကိုဖြစ်ရှင်းရမှာထိုင်းနိုင်ငံရောအာဆီယံနိုင်ငံတွေကပါပို့ပြီးလက်တွေ့ကြတဲ့ချင့်ကပ်မှုလိုအပ်တယ်လို့ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဆီယာဆက်ဖွန်ကက်ကယောက်ကဒီနေ့ထိုင်းနိုင်ငံချူလာလွန်ကုန်းတက္ကသိုလ်မှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲမှာပြောသွားပါတယ်9နှစ်ထဲကိုဝင်လာတော့မဲ့ဒီမြန်မာအကြက်တဲနဲ့အာဆီယံနဲ့ထိုင်းနိုင်ငံအနေနဲ့ရေရှည်တည်တံ့တဲ့အဖြစ်ရအောင်အပိသက်လှုပ်ပေးနိုင်မလားခေါင်းစဉ်နဲ့ဆွေးနွေးပွဲကိုကျူလာလွန်ကွန်ရဲ့နိုင်ငံတကာလေးလာရေးဌာနကကမ္ဘာကထလှုပ်ပေးခဲ့တာပါကိုသိန်းထိုင်ဦးဘန်ကောက်မြို့ကနေပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံရဲ့ပြဿနာအကျပ်တဲကိုဖြေရှင်းရမှာစီရင်နီးနဲ့ဖြေရှင်းလို့ရမယ်လို့ထိုင်းနိုင်ငံအနေနဲ့မယုံကြည်တဲ့အကြောင်းထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအောင်စီယာဆက်ဖောက်ကကီယိုကဒီကနေ့အခမ်းအနားမှာပြောဆိုပါတယ်ဒါကြောင့်လဲတဏမန်ရေးအရရွေးချယ်စရာလမ်းတွေကိုစဉ်းစားပြီးထိုင်းနိုင်ငံအနေနဲ့ပို့ပြီးတော့တက်တက်ကြောကြောဥဆောင်ဥရွက်ချင်းကပ်ဖို့သူကပြောဆိုသွားတာပါအာဆီယံအနေနဲ့ပုံပြီးထျောက်တဲ့မဟာဗျူဟာတည်းလိုအပ်နေပြီလို့လဲသူကဝေဖန်ပြောဆိုပါတယ
် What am I frustration with the efforts of ASEAN is that
ကျွန်တော်စိတ်ပျက်မိတာကအာဆီယံကစကားတွေအများကြီးပြောပါတယ်ဒါပေမဲ့တကယ်တမ်းအေးအေးယူဆောင်ရွက်တာမျိုးမရှိပါဘူးကျွန်တော်တို့အမြဲပြောနေတာကစကားတွေပြောတဲ့အခါကျွန်တော်တို့အမြဲညင်ညွတ်ကြပါတယ်အေးအေးယူဆောင်ရွက်ဖို့ဆိုရင်ညင်ညွတ်မှုမရှိတော့ပါဘူးအစည်းအဝေးတွေတော်တော်များများမှာဘုံသဘောတူညီချက်၅ရပ်ကိုထောက်ခံပါတယ်အာဆီယံ2ကိုယ်စားလှယ်ခံထားရေးကိုထောက်ခံပါတယ်ဆိုတာမျိုးပြောကြပြီးရင်အဲ့ဒီမှာပဲလမ်းဆုံသွားပါတယ
်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးဖို့လူသားချင်းစာနာမှုတွေကတစ်ဆင့်ဆွေးနွေးပွဲတွေပေါ်ပေါက်လာအောင်တိုက်တွန်းတဲ့နီလန်မျိုးတွေကိုကျင့်သုံးဖို့သူကအကြံပြုပြောဆိုသွားတာပါတစ်ချိန်တည်းမှာပဲတနိုင်ငံနဲ့တနိုင်ငံကြားဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒအပေါ်မှာသမတ်ချက်တွေလွှဲမှားနေတယ်လို့လဲသူကဝေဖန်ပြောဆိုပါတယ
်
တနိုင်ငံနဲ့တနိုင်ငံဂျာဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒအပေါ်မှာကျွန်တော်ထပ်ပြီးတော့စိုးရိမ်ပါတယ်ပြည်တွင်းရေးကိုဝင်မဆွတ်ဖက်ဖို့ဆိုတာပါမြမရေးမှာဒီထက်ပိုးပြီးတော့မပါဝင်နိုင်အောင်ပိတ်ပင်ထားတယ်လို့ဖြစ်နေပါတယ် ကျွန်တော်အနေနဲ့ဆိုရင်ဒါကဘာမှမလုပ်တာကိုမှန်တယ်ဆိုတာတက်သေးပြဖို့လာဆိုပြီးတော့ရောင်းတွေးမိပါတယ
်သူဖြစ်စေခြင်းနဲ့ဂျာဝင်ဆောင်ရွက်မှုဆိုတာကတခြားနိုင်ငံတဲ့နမိတ်တဲကိုဝင်တာမျိုးမဟုတ်ပဲအပြုသဘောဆောင်တဲ့ချင်းကပ်မှုနဲ့မြန်မာနိုင်ငံရဲ့အခြေအနေဇိုးကြီးကိုကျော်လွှားနိုင်အောင်ဂျာဝင်ကူညီဖို့ဖြစ်တယ်လို့လည်းသူနိုင်ငံကြီးဝင်ကြီးအောင်ဆီယာဆက်ကပြောတော့ပါတယ်ဒါပေမဲ့လည်းမြန်မာအရေးမှာမြန်မာနိုင်ငံကိုယ်တိုင်ဦးဆောင်ပြီးမြန်မာနိုင်ငံတွင်းကသာအပြည့်ရှာရမယ်ဆိုတာကိုလည်းသူကအခိုင်အမာယုံကြည်တဲ့အကြောင်းပြောဆိုပါတယ် ISP မြန်မာအဖွဲ့ကတရုတ်နိုင်ငံဆိုင်ရာလေးလာရေးအစီအစဉ်ကြီးကမှန်နန်းလွင်ရတနာအောင်ကလည်းစင်တီဘွဲမှာပါဝင်ဆွေးနွေးပါတယ်တရုတ်နိုင်ငံဟာထိုင်းနိုင်ငံနဲ့စာရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်ပြီးနယ်စပ်တည်ငြိမ်ရေးစီရင်တင်းမာမှုတွေရောကြရေးအတွက်ပို့ပြီးတော့ဖိအားပေးနိုင်တဲ့ဩဇာသိအောင်မှုရှိတာကိုမကြသေးခင်တုန်းကပြည်ကရစိဆွေးနွေးပွဲတွေနဲ့နှိုင်းယှဉ်ပြောပြသွားတာပါလူသားချင်းစာနာမှုအကူအညီပေးကိစ္စတွေကိုဆွေးနွေးတဲ့အခါမှာလက်တလောအမေရိကန်ပြည်ထောင်စုကပေးနေတဲ့နိုင်ငံတကာအကူအညီတွေဆိုင်းငံ့ထားတဲ့အတွက်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေပါဝင်အကူအညီပေးအဖွဲ့တွေနဲ့မြမရီလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအခက်အခဲတွေကြုံတွေ့ရတဲ့အကြောင်းလဲဆွေးနွေးပွဲမှာပါဝင်ပါတယ်ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဟောင်း CSF Fogakio ကတော့အမေရိကန်ရဲ့အကူအညီကိုအာမကိုပဲတခြားထောက်ပံ့ကူညီဖို့စံသားရှိတဲ့နိုင်ငံတွေနဲ့လက်တွဲပြီးထိုင်းနိုင်ငံအနေနဲ့ပြဿနာကိုဥဆောင်ဖြေရှင်းတဲ့အကြောင်းအကြံပေးပြောဆိုသွားပါလိမ့်ခင်ဗျာ
။ငါးနှစ်ထဲဝင်လာတော့မယ်မြမအချက်တဲ့အဖြေရှာရေးဒီထိုင်းနိုင်ငံကဥဆောင်ကြိုးပမ်းဖို့ကိုထိုင်းတက္ကသိုလ်မှာဆွေးနွေးကြတာကိုသိန်းထိုင်ဦးပြောပြခဲ့တာပါ။အခုတော့စကိုင်းဘက်မုံရွာမှာစစ်မှုထမ်းဖို့ဖန်ဆီးမှုတွေကြောင့်ဈေးဆိုင်တွေပိတ်ပြီးမြို့တွင်းသွာလာသူနေသွားတာပါ။စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်လူစုဆောင်ဖန်ဆီးခံရတာတွေကြောင့်ဈေးဆိုင်တွေနဲ့ပွဲရုံတွေပါပိတ်ပြီးလမ်းတွေပေါ်လူသူကင်းမဲ့တဲ့အထိတိတ်ဆိတ်ငြိမ်သက်နေတယ်လို့မြို့ကန်တွေကပြောပါတယ်။အမျိုးသမီးတွေကိုအတိကထားပြီးဖန်ဆီးခေါ်ဆောင်နေတာမှာ၃ရက်အတွင်း၁၀၀ဝန်းကျင်လောက်ထိရှိခဲ့တယ်လို့ပြောပါတယ်။မုံရွာမှာဒီစစ်မှုထမ်းအတွက်လူစုဆောင်နေတဲ့အချိန်တွေရန်ကုန်ကပိတ်ပို့လာတဲ့တဲ့င်းကိုအခြေခံပြီးမိတ်သန့်စင်ပြောပြပေးပါအောင်ခင်ဗျာ။
မုံရွာမြို့မှာအခုရက်ပိုင်းတွေစစ်မှုထမ်းအတွက်အမျိုးသမီးငယ်ပဲဖန်ဆီးခင်ရတာတော်တော်များများရှိနေတယ်လို့မုံရွာမြို့ကန်တယောက်ကဖေဝေကိုပြောပါလိမ့်
။25 26 29ကအမျိုးသမီး70ကလောက်ပါသွားတယ်အမျိုးသား150လောက်တော့ပါမှာပဲ။အဲပေါ်လာဆွဲခံရတာလေ။ဒါနဲ့မုံရွာမှာတော်လေးစုနေတယ်ပြ။ညသားလက်ဖက်ဆိုင်ဆိုရင်29ရက်နေ့က6ယောက်ပါသွားတယ်ပြ။အမျိုးသမီး6ယောက်။ဟိုဘွဲ့ရုံနေမှာလည်းပဲဒီလိုပါပဲအလုပ်သမားတွေပြန်။နားမှာဖန်ဆွဲတယ်နောက်ဘွဲ့ရုံကြီးတွေဝင်တယ်ဒီတန်လန်းပေးလမ်းရဲ့အရှိတ်က29ရက်နေ့ကပဲမနေ့ပိုင်း9ရက်ပါတော့အဲကြတော့ဈေးဆိုင်ကဆွဲရဲကြဘူးသူကထွက်တဲ့ထောင်ကလေးတွေကိုပြဿနာတက်မှမိမှဆိုတော့ကျွန်တော်တို့ကပိုင်ရှင်ရလဲပိတ်ပြရတာအဲဒါကြောင့်မို့ဒီနေ့တော့မဆိုးပြန်ပြီးတော့စီးလာတယ်လို့ပြောရမှာ၄ရက်လောက်ကလမ်းနေုံ6တောက်ဆိုင်ရလဲအကုန်လုံးပိတ
်စစ်မှုထမ်းမှုအတွက်ဈေးဆိုင်တွေနဲ့ပွဲရုံတွေအထိလူငယ်တွေဖမ်းဆီးခံနေရတယ်လို့လည်းပြောတာပါမြို့တွင်းလမ်းတွေမှာလည်းအသွာလာမရှိဆိုင်တွေပိတ်ထားပြီးတော့ရှိလင်းနေတဲ့ပုံတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါလေဒေတာအတွင်းသတင်းမီဒီယာတွေမှာတော့ဒေတာကန်တွေရဲ့ပြောကြားချက်အရမုံရွာမြို့တွင်းကလူငယ်တွေပေါ်တာဆွဲခံရလို့လမ်းပေါ်သွာလာသူမရှိတိတ်ဆိတ်ခြောက်ကန်နေတယ်လို့ဖော်ပြထားပါတယ်ဒီနေ့ဇန်နဝါရီလပထမသတင်းပတ်ထဲမှာတင်စစ်မှုထမ်းမှုအတွက်ဖမ်းဆီးခံရတဲ့သူကအယောက်100ဝန်းကျင်ရှိခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်ဒီရက်ပိုင်းထဲမှာအမျိုးသမီးတွေကိုအဓိကထားပြီးဖမ်းဆီးနေပြီးအမျိုးသားလူငယ်တချို့လည်းလူစုဆောင်နေတဲ့အထဲမှာပါဝင်သွားတယ်လို့ပြောပါတယ
်အမျိုးသမီးတွေတော်တော်များသွားတယ်ဒါကပြမကအမျိုးသမီးတွေကိုအဓိကထားပြီးတော့ဆွဲသွားတယ်လို့ဖြစ်သွားတယ်နောက်ပိုင်းကျတော့များတဲ့အဆုံးကျတော့အမျိုးသားတွေတော်တော်လေးပါသွားတယ်20ကျော်တုံးတော့လဲတဲ့အဲ20ရွန်းလေးတွေတော်တော်များပါသွားတယ်အဲ15နဲ့20ရွန်းလေးတွေတော်တော်များလေးပါသွားတယ်20ကျော်30ဆိုတဲ့ဟာတိတ်ပြီးတော့မပါဘူးရတယ်လူငယ်ပိုင်းတွေလည်းပါတယ်မဖြစ်မနေဘူးလောက်မှအပြင်ဆက်ကြတော့တာဖြစ်တဲ့သူတွေကတိတ်ပြီးတော့ပြင်မထွက်ဘူးရ
မုံရမျိုးထဲမှာအရင်ကတည်းကစစ်ကောင်စီရဲ့ကင်းလေကားတွေပုံမှန်စုစလို့ရှိပေမဲ့အခုနောက်ပိုင်းမှာပို့ပြီးတော့တိတိတတ်တာအင်အားတိုးလာတာကိုတွေ့ရတဲ့အကြောင်းမျိုးကန်တွေကပြောပါတယ
်ညလည်းပဲ10နာရီ17နာရီလောက်သူပြင်ပတ်တယ်လေလကောရောင်းတည်နေစီနေပါတခု28စီအလောက်နဲ့ဥပတ်တော့ဟိုမျိုးပေါ်တယ်အဲကပြန်စုမိတဲ့သဘောတော့ရှိခဲ့ပြန်။ဘယ်ကနေပြန်ပို့လိုက်ကလေးဒါသူတို့ဘက်ကပြန်စုမိကြလားတော့မပြောတာဘူးပြန်။ဟိုမျိုးပေါ်မှာအင်အားတော်လို့ပြီးတုံးတယ်။ဟုတ်ကငယ်ရဲကမျိုးပေါ်မှာတိတ်မလာရဲဘူးပြန်။ဒီကနောက်ဘက်ကဟိုညောင်မင်းကြီးမြမမင်းစင်းကြီးဘက်ကလူတွေတော်တော်လေးကိုဆက်ပြတ်တော့။အဲဒီမတော်ရတဲ့ခါကျတော့မျိုးပေါ်မှာအင်အားတုံးနေတယ
်။စစ်မှုထမ်းဥပဒေအတည်ပြုတဲ့အချိန်ကစပြီးတော့မုံရွာမှာလူငယ်တော်တော်များများဖမ်းဆီးခံရတာခက်စိတ်စိတ်ရှိခဲ့တာပါ။ဒီရပိုင်းအတွက်မှာပဲစစ်မှုထမ်းဖို့အတွက်လူအယောက် 900 နီးပါးဖမ်းဆီးခံထားရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒါတွေကြောင့်မုံရမျိုးပေါ်ရက်ွက်တွေနဲ့လဝကယုံဟောင်းဂိတ်အပါအဝင်ရေဦးဆန်ဆိုင်ဂိတ် New Day စီဆိုင်ဂိတ်က ာညာနယုံကိနဲ့မဦးကိစွမ်းရည်ထက်ဂိတ်အပြင်တောပူပြူရွာအရှိဘတ်အမြန်လန်းကျောနဲ့ညောင်မင်းသာဂိတ်ဆရနေရာတွေမှာဖြတ်တန်းသွားလာတာမျိုးမလုပ်ကြဖို့တတိပေးထားပါရဲ့ရှင
်။မုံရွာမှာစစ်မှုထမ်းဖို့ဖန်စီမှုတွေကြောင့်ဈေးဆိုင်တွေပိတ်ပြီးမြို့ရင်းသွားလာသူနဲသွားတာမိတ်သက်စင်ပြောပြခဲ့တာပါ။အခုလဲဒီစကိုင်းဘက်ဈေးကုန်းမြို့ပေါ်နဲ့ခြေရွာတွေမှာလဲစစ်မှုထမ်းဖို့ဖန်စီမှုတွေများနေတာပါ။စကိုင်းတိုင်းကံမလူမျိုးနဲ့စီကုံမျိုးရရက်ကွက်နဲ့ကြေးရွာတချို့ကိုဇန်နဝါရီ29ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်ပြီးလူငယ်လူလတ်နဲ့လူကြီးပိုင်းအမျိုးသားအမျိုးသမီးတရာဝန်းကျင်လောက်ကိုဖမ်းဆီးခဲ့ပေမဲ့ဒီနေ့မှာတော့လူကြီးပိုင်းနဲ့အမျိုးသမီးတွေကိုပြန်လွှတ်ပြီးစစ်မှုထမ်းနိုင်မဲ့အရွယ်အမျိုးသားတွေကိုတော့ဖမ်းဆီးထားဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ္မာပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းကမလူမျိုးနဲ့စီကုံမျိုးပေါ်ရောက်ွက်ကို January 29th မနေ့မနက်9:00ခွဲအချိန်လောက်မှာစစ်ကောင်စီတပ်ဖွဲ့ပြူစောတီအဖွဲ့တွေနဲ့မြို့နယ်ရဲမှုအပါအဝင်အင်အားအလုံးရင်းနဲ့ဝင်ရောက်ပြီးတော့ဒေသခံတွေကိုဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်။မနေ့က9:00ဝင်ကြတာပါဖြစ်လာတယ်9:00ရနေပြီး10:00ထိပါသူတို့လက်တော်မှာဖမ်းတယ်မနေ့ကလည်းတနေ့ကောင်ကလည်းတနေ့ကောင်အဲ့မျိုးပဲရောမတိမြကုန်လိုက်ဆိုရပြဖားတော့များတယ်တရားလောက်ရှိရဒါပေမဲ့ဒီမင်းကလေးတွေနဲ့တို့လူတကြီးပိုင်းတွေနဲ့တော့ပြန်တော့တယ်လို့ပြောတယ်ဒီကုန်းကတော့သူ့ဘောင်ဟိုနောက်ပိုင်းအဲကျွန်တော်ပြရတော့ကတော့သူတို့အဲအရွယ်ကောင်းတော့30ဝင်ပြင်35 89ပဲအဲ့လိုအရွယ်လေးတွေအဲ18ယောက်လောက်ပါသွားလို့ပြောရတယ
်စီကုန်းမျိုးပေါ်မှာရာထဲချီတဲ့ဒေသခံတွေကိုဒီလိုပေါ်ပေါ်တင်တင်လှည့်လေဖန်စီတာဒီတစ်ချိန်ဟာပထမဆုံးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လူခဲ့တဲ့တပတ်လောက်ကလည်းကပ်ဘလူမျိုးပေါ်မှာစစ်မှုထမ်းဖို့အတွက်ဒီလိုယာနဲ့ချီတဲ့ဒေသခံတွေကိုလှည့်လေဖန်စီတာမျိုးလုပ်ခဲ့ပြီးတော့ဒေသခံအနည်းဆုံး300ကျော်လောက်ဖန်စီခံခဲ့ရတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။ဒီကတော့ဒီကုန်းမျိုးပေါ်ကမျိုး6ယောက်ကပေါ်ဗျာလက်ထဲနကဘောအဲအော်ဒီတီဂျန်နရီချမ်းရေးပေါ်ဗျာ။အာယာနဲ့ချီပြီးလို့ကတော့ဒီကုန်းမျိုးပေါ်မှာပထမဆုံးအပြင်ပေါ်အရင်ကတော့သူတို့ရောက်စားမရောက်စားဖမ်းလာလို့တော့ရှိတယ်ဒါပေမဲ့ပြန်လုခဲ့တယ်ပေါ့ပတ်ဆိုင်နဲ့ရေးရင်တော့ပြန်လုခဲ့တာပေါ့ဆိုရင်တော့တော့ဟိုပြီးခဲ့တဲ့တပတ်လောက်ကကွာကပ်ဘလူမျိုးပေါ်မှာကွာ350လောက်ပါသွားတယ်လို့ပြောလိုက်တာ350ဆိုတော့ဒီနယ်ကအလုံးလုံးတဲ့သူတွေပေါ့ဗျာမျိုးပေါ်လူငယ်ရောကနယ်ကအဲမှာလုံးလုံးနေတဲ့အဲလူငယ်များစုပါပါပေါ့ဗျာ
စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြူစောတီအဖွဲ့တွေအထိုင်ချနေတဲ့ဝတ်တော်မြောက်ရွာကလည်းဒီရပိုင်းမှာစစ်မှုထမ်းအတွက်လူငယ်90ဝင်းကြီးခေါ်ယူခံရတယ်လို့ဆိုပါတယ်။ပြည်စော်တီအားကောင်းတဲ့ခြေရွာဖြစ်တာကြောင့်အရင်ကမဲလိုက်ရွေးချယ်ပြီးတော့စစ်မှုထမ်းခေါ်ယူတာလုပ်ပေမဲ့အခုဒီချိန်မှာတော့လူငယ်တွေကိုရွေးချယ်ပြီးတော့မလိုက်မနေရစစ်မှုထမ်းခေါ်ယူတာဖြစ်တယ်လို့ဒေသခံကအခုလိုပြောပါတယ်
။ဝတ်တူးမြောက်ရွာတော့သူတို့စကားစားပြူရွာသူတို့ပြူထိုင်စကားရှိတဲ့နေရာပေါ့ဗျာ။ကျွန်တော်က56ဆယ်လောက်တော့ပါတယ်ဒီမှာသူတို့ကလည်းအများအားသူတို့ကတော့မဲနိုင်ခံရတဲ့ကြီးရွာတွေပေါ့ဗျာဟိုလိုပြောလို့စစ်ကောင်ကြီးရဲ့လက်ကုတ်တွေကရည်လို့ဖြစ်တာပါစစ်ကောင်ကြီးလည်းအဲအဲလိုပုံလို့ဖြစ်တာပေါ့ဗျာသူတို့ကတော့ပြူရွာထိုင်နေရှိတာတော့အဲအရင်ပိုင်းမှာလည်းသူတို့မဲနိုင်ယူတဲ့မဲနိုင်စနစ်နဲ့သူတို့အဲပြူကြောင်းတာရှိတယ်အခုကတော့သူတို့မဲနိုင်စနစ်နဲ့မဟုတ်တော့လူငယ်မှန်သမျှကိုပေါ်ထားဆွဲတဲ့သဘောမျိုးတော်မျိုးပေါ့ဗျာ
ဇန်နဝါရီလ30ရက်ဒေးလေးလေးလေ12:00ဝင်းကျင်လောက်မှာလဲစစ်ကောင်စီတပ်တွေနဲ့ပြူစောတီအဖွဲ့ဝင်တွေကဝတ်တော်တောင်ရွာနဲ့ဂူကြီးစေးရွာတို့ကိုစစ်ကြောင်းဝင်ရောက်ပြီးစစ်မှုထမ်းအတွက်ဖမ်းဆီးတာမျိုးလုပ်ပေမဲ့ဖမ်းပြီးတဲ့လူငယ်ရှိမရှိကိုတော့မသိရသေးပါဘူးစစ်ကောင်စီကစစ်မှုထမ်းဖို့အတွက်လူငယ်တွေကိုပေါ်တာဆွဲဖမ်းဆီးတာတွေကစကိုင်းတိုင်းအပါအဝင်နိုင်ငံတော်ကဒေသတော်တော်များများမှာတဖြည်းဖြည်းပို့ပြီးတော့များပြားလာနေတာပါစစ်သားစုဆောင်ရေးအတွက်စစ်ကြောင်းထိုးပြီးတော့လူငယ်တွေကိုအတင်းအဓမ္မဝေရောက်ဖမ်းဆီးတာတွေအပြင်စစ်ကောင်စီကနေပြည်ရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကျေးရွာတွေကိုရန်တပ်ပစ်ခတ်တာဒေသကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသတော်တော်များများကဒေသခံတွေဟာစစ်ဘေးရှောင်နေကြရပါတယ်စစ်ကောင်စီကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နေပြည်ရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနေပြည်ရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်အရေးအတွက်ကနေစီနဲ့အများတဖြည်းဖြည်းတိုးလာနေပြီးတော့စားဝတ်နေရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင
်။စကိုင်းတိုင်းစီကုံမြို့ပေါ်နဲ့ခြေရာတွေမှာစစ်မှုထမ်းဖို့ဖမ်းဆီးမှုတွေရှိနေတာအလိမ်မှာပြောပြခဲ့တာပါ။အခုလိုသတင်းတွေပြီးမှတော့မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ငံမှာလည်းဦးအောင်ခေရမြမရေးသုံးသက်ချက်နောက်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလောစတဲ့စက်တာရိညာပတ်စင်ခန္ဓာလေးလာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်
မင်္ဂလာညချမ်းသောရရှင်များခင်ဗျာ VOA American တန်ခါနေဇန်နဝါရီလ30ရက်နေ့ကျတရီနေ့ညပိုင်းရေဒီယိုစီစဉ်တွေကိုည10နာရီအထိရုပ်တံခါပါဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းညဝက်မှာလဲကျတရီညပတ်စင်ကဏ္ဍတွေကကျွန်တော်ပြပြနေကြချမ်းမေကန္တာနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမလာခင်အရင်ဦးဆုံးတော့ဥအောင်ခေမြမကြီးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ချင်းပြည်နယ်ရဲ့အနာဂတ်ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်စစ်ကောင်စီချိန်မုံရေးတိုက်ပွဲတွေမှာနာမည်ရထားတဲ့ချင်းတော်လိုင်းရေးမှာအုပ်စုနှစ်စုကွဲသွားတဲ့အတွက်ချင်းဒေသကနေဦးတော်လိုင်းရေးကိုစုရင်ပူပန်နေကြပါတယ်တကယ်တော့အနှစ်30ကျော်ကွာခြားတဲ့ချင်းတောင်တန်းဒီတော်လိုင်းရေးမျိုးဆက်20ရဲ့အတွေးခေါ်ယူဆကွဲပြားခြားနားနေတာသာဖြစ်ကြောင်းဦးအောင်ခင်ကပြောပြထားပါတယ်ခင်ဗျာ
ချင်းမျိုးသားတူစီအန်အက်ချင်းနက်ရှင်နယ်ဖရန့်ဟာ1988အရေးတော်ပုံကာလမှာပေါ်ပေါက်လာတဲ့အဖွဲ့အစည်းဖြစ်ပြီး2012မှာဗမာစစ်အစိုးရနဲ့အပြစ်ရဖို့သဘောတူပါတယ်နိုင်ငံလုံးဆိုင်ရာအပြစ်ရသဘောတူချက်ကို2015မှာလက်မှတ်ထိုးခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်အင်အားယာကနနောက်သာရှိတာမို့စစ်အုပ်စုကအတင်းသိခဲ့တဲ့တပ်ဖွဲ့ဖြစ်တယ်လို့အမေရိကန်အခြေစိုက်သူတေတီဆလိုင်းဟန်ရီလျံက2021စက်တင်ဘာလ21ရက်နေ့ထုတ်အေယာဝတီစာဆောင်မှာရေးထားပါတယ်။ဒေါ်လာရဲ့25နှစ်ကာလမှာ CNF စစ်တီ90ကျော်ကျဆုံးတယ်လို့ဆိုပါတယ်။စစ်ကောင်စီစန့်ကျင်ရေးနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့စည်းတဲ့အခါမှာလိုအပ်တဲ့အခြေခံစစ်ပညာနဲ့လက်နက်ခဲယမ်းကို CNF ချင်းအမျိုးသားတပ်ဦးစီကရယူရပါတယ်။ဒေါ်လာရဲကမွေးထုတ်လိုက်တဲ့ CDF ချင်းဒေသကာကွယ်ရေးတပ်ကိုရှစ်လင်းလုံးအရေးတော်ပုံကမွေးထုတ်ခဲ့တဲ့ CNF ချင်းမျိုးသားတပ်ဦးကပြုစုပြောင်းထောင်ပြီးလက်တွဲခေါ်ဆောင်တာကြောင့်ချင်းဒေသကာကွယ်ရေးတပ်ဟာအချိန်တော်အတွင်းစစ်ကောင်စီတပ်ကိုတိတိယောက်ယောက်ရင်ဆိုင်တိုက်ခိုက်နိုင်တာဖြစ်ပါတယ်ချင်းလူငယ် 15,000 လောက်ကစစ်ကောင်စီကိုကူးကန်တိုက်ခိုက်နိုင်အောင်ချင်းမျိုးသားတပ်ဦးကတင်နှံပေးတယ်လို့စလိုင်းဟန်ရီရှန်ကဆိုပါတယ်။ချင်းမျိုးသားတွေကအမွေးလိုက်ကျွမ်းကျင်ကြတာမို့လက်နဲ့ကင်နာကိုခုံမင်းနှစ်သက်ပြီးပင်ကိုဗီဇကလည်းတိုက်ခိုက်ရေးသမားတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ရဲ့စစ်အာဏာရှင်ချင်းမုံရင်စိတ်ဓာတ်ဟာခက်ထံမှကြောပြီးယုံကြည်ချက်ကလည်းအလွန်ခိုင်မာတယ်လို့ဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီးမကြာမီပေါ်ထွက်လာတဲ့ချင်းလက်နိုင်ကိုင်တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်တာအောင်မြင်တဲ့အတွက်ဂျာကာလာချင်းမျိုးသားအတိုင်းပင်ခံကောင်စီကိုဖွဲ့စည်းပါတယ်။ချင်းတော်လိုင်းရဲ့အစောပိုင်းမှာစူးစီးညီညွတ်စွာဆောင်ရွက်ကြပါတယ်။ချင်းလက်နိုင်ကိုင်အားလုံးကိုပေါင်းစည်းထားတဲ့ချင်းဒေသကာကွယ်ရေးပူးတွဲကော်မတီကိုလည်းဖွဲ့စည်းနိုင်ခဲ့ပါတယ်။ဒါပေမဲ့ချင်းညီညွတ်ရေးဟာရေရှည်မခံပါဘူး။ဒေါ်လာရဲ့သက်တမ်းနည်းနည်းကျော်ကြတော့2023ဧပြီလမှာချင်းအမျိုးသားတပ်ဦးနဲ့လွတ်တော်ကိုယ်စားလှယ်အချို့အမျိုးသားအတိုင်းပင်ခံကောင်စီကနှုတ်ထွက်သွားပြီးချင်းပြည်ကောင်စီနဲ့ချင်းပြည်အစိုးရကိုဖွဲ့စည်းပါတယ်ဒေါ်လာရဲ့ကာလမှာအစိုးရဖွဲ့တာဟာအပေါ်စည်းယူတဲ့သဘောဖြစ်တယ်လို့ယူဆသူတွေလည်းရှိပါတယ်CJDC ချင်းဒေသကာကွယ်ရေးပူးတွဲကော်မတီကို2023ဒီဇင်ဘာလလယ်မှာဖျက်သိမ်းပါတယ်ဒါကိုလက်မခံနိုင်တဲ့ချင်းအုပ်စုက2023ဒီဇင်ဘာလ30ရက်နေ့မှာချင်းညီနောင်အဖွဲ့ကိုတည်ထောင်ပါတယ် CNF ချင်းမျိုးသားတပ်ဦးဒေသမျိုးနွယ်နဲ့မျိုးနွယ်ကိုလိုက်ပြီးဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးတပ်တွေစုပေါင်းပါဝင်တဲ့ချင်းဒေသပူပေါင်းကာကွယ်ရေးကော်မတီကိုတည်ကြလွတ်လပ်တဲ့အဖွဲ့အဖြစ်သတ်မှတ်မလားချင်းပြည်အစိုးရတည်လက်အောက်မှာထားမလားဆိုတဲ့ပြဿနာရှိလာတာမို့ဖျက်သိမ်းလိုက်တာလို့2023ဒီဇင်ဘာလ18ရက်နေ့ထုတ်ခုံနှုံးတုံသတင်းမှာဖော်ပြပါတယ်အဖွဲ့ဝင်20နီးပါးပါဝင်တဲ့ပူပေါင်းကာကွယ်ရေးကော်မတီပြိုကွဲသွားတာဟာချင်းတော်လှန်ရေးကိုအနည်းနဲ့အများထိခိုက်စေတယ်လို့ သုံးသပ်ကြပါတယ်2024နှစ်လပိုင်းမှာချင်းပြည်တပ်နဲ့ချင်းကျင်တောင်တပ်တွေအချင်းချင်းပစ်ခတ်ကြတဲ့အတွက်တစ်ဖက်စလုံးမှာထိခိုက်ကြဆုံးမှုရှိခဲ့ပါတယ်ချင်းတပ်တွေရဲ့ထိန်းချုပ်နေမြေဟာတစ်ခုနဲ့တစ်ခုထပ်နေတာမျိုးရှိသလိုချင်းမိသားစုတစုတည်းမှာလည်းထောက်ခံမှုကွဲလွဲရသည်ရှိကြောင်းဒီဇင်ဘာလ21ရက်နေ့ထုတ်ခုံနှုံးသုံးသတင်းမှာပေါ်ပြပါတယ်ဖွဲ့ကွဲတာကြောင့်အချင်းချင်းပြစ်ခတ်တာဟာစစ်အာဏာရှင်ချေမှုန်းရေးမဟုတ်ပါဘူး။ဒါကြောင့်ဇိုးပြန်လဲစီလုံးရေးအဖွဲ့ကဦးဆောင်ပြီးအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အိုက်ဇောမြို့မှာစက်တင်ဘာလကချင်းပြည်အစိုးရနဲ့ချင်းညီနောင်အဖွဲ့ကတာဝန်ရှိပုဂ္ဂိုလ်တွေတွေ့ဆုံဆွေးနွေးပြီးသဘောထားကွဲလွဲတာတွေကိုလက်နက်နဲ့မဖြေရှင်းဖို့သဘောတူကြပါတယ်။မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကလည်းချင်းတော်လှန်ရေးအောင်မြင်ဖို့အတွက်အာရခတတ်တော်နဲ့မဟာမိတ်ဖွဲ့ဖို့လိုအပ်ကြောင်းစက်တင်ဘာလ4ရက်နေ့ကအမေရိကန်နိုင်ငံအင်ဒီယားနာပိုလစ်မြို့မှာချင်းတိုင်းရင်းသားတွေနဲ့တွေ့ဆုံစဉ်ကပြောဆိုသွားတယ်လို့ခုံနှုံးသုံးသတင်းမှာပေါ်ပြပါတယ်ချင်းတော်လှန်ရေးမှာအုပ်စုနှစုကွဲပြားနေတဲ့ပြဿနာကိုနိုင်ငံခြားအခြေစိုက်ချင်းရေးရာသုတေသနအဖွဲ့အစည်းတွေချင်းအရက်ဖက်အလင်းအဖွဲ့တွေချင်းပါလာရေးနဲ့နိုင်ငံရေးအလင်းအဖွဲ့တွေကအများဆုံးတွေ့ဆုံဆွေးနွေးပြေရှင်းဖို့လိုလားကြပါတယ်တကယ်တော့ရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်တဲ့ချင်းမျိုးသားတပ်ဦးခေါင်းဆောင်နဲ့ချင်းပြည်အစိုးရနဲ့2021မျိုးဦးတော်လှန်ရေးကမွေးထုတ်လိုက်တဲ့ချင်းညီနောင်အဖွဲ့တို့ဟာရွေးချယ်ချင်းတူကြသလိုဘုံရန်သူစစ်ကောင်စီကိုလည်းရင်ဆိုင်နေရပါတယ်ဒါပေမဲ့ရှစ်လေးလုံးမျိုးဆက်နဲ့မျိုးဦးမျိုးဆက်ဟာအနည်း30ကျော်ကွာခြားကြတာကြောင့်သဘောထားအမြင်တွေညီနိုင်ဖို့သာလိုအပ်နေပါတယ်ခင်ဗျာ
ချင်းပြည်နယ်အနာဂတ်အတွက်မျိုးဆက်20ကွဲပြားတိုက်ပွဲဖြစ်နေရတာကိုဥောက်ခင်သုံးသပ်ပြခဲ့တာပါအခုတော့ကျန်းမာရေးကဏ္ဍပါ TB ကုသပညာပေးရေးကိုပြောထားပါတယ် TB ရောဂါကုသမှုခံရေးအခမဲ့ကုသပေးတဲ့နေရာတွေရှိနေတာကိုအများသိအောင်ပညာပေးတင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်နောက်ထပ်ရောဘာတွေကိုဘယ်လိုပညာပေးတင်ပါလဲဒီကြောင့် Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုပ်မှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာဟုတ်ကဲ့ဒေါက်တာတင်မောင်ထွေးလူသိပုံများတဲ့ဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ TB ယောဂါနောက်ဆုံးအခြေအနေကိုပြောခဲ့တာမှာအရင်ပတ်တည်တုန်းကတော့ဆရာကြီးကုသသည်သမှုများနေသေးတာဘလို့လက္ခဏာတွေသိထားတင်တာနောက်စိန်ခေါ်မှုကြီးတွေဖြစ်တဲ့ဆေးရင်ပါ TV နဲ့ငိုရှိုး TV သတိပြုစစ်ဆေးတင်တာနဲ့ကာကွယ်နေနေရေးပူအောင်ဆောင်ရွက်ဖို့နဲ့တာဝန်ရှိတာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးကုသပညာပေးရေးအပိုင်းကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဘလို့ကုသမှုတွေခံယူနိုင်အောင်ဘယ်နေရာကိုသွားရမလဲကျွန်တော်တို့ခုဆိုလို့ရှိရင်ဒီကျန်းမာရေးဒီမှန်ချက်တွေဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနတွေကတော့နော်ကျွန်တော်ပြောခဲ့လို့public private partnership လုပ်ထားတဲ့အဖွဲ့အစည်း NGO အဖွဲ့အစည်းတွေကရောရိုးရိုး GP တွေမှာရောနှုတ်နိုင်ငံမှာဆိုရင်ဒီဆေးရုံတွေမှာရော public ကဆေးရုံတွေမှာရော TV နဲ့ပတ်သက်လို့ကုသမှုပေးတဲ့အခါမှာ TV ယောဂါလို့နာမည်တက်ပြီးတဲ့လူနာတယောက်ကို TV ဌာနဟိုလွှတ်ပေးပါတယ်အဲ့ဒါတော့ clinic ကိုလွှတ်ပေးပါတယ်အဲ့လိုရှိရင်အဲ့ဒီမှာဆေးတွေကိုအလုံး free ရတယ်အခမဲ့ရတယ်ဟိုကိုယ့်ကိုယ်ဝေတော့ရှင်လည်းရတယ်နောက်တစ်ခါအစားတော့တွေလည်းဟိုဖြစ်ပေးတာရှိတယ်အဲ့လိုမျိုးတွေရှိပါတယ်အဲ့လိုရှိနေတယ်ဆိုတာကိုလည်းကျွန်တော်အများကြီးသိအောင်ဟို health journalist တွေပေါ့အဓိကအားဖြင့်ပေါ့မီဒီယာတွေနဲ့ပြီးတော့ပညာပေးကြဖို့ဟောထုတ်ပြီးတော့ပြောပြကြဖို့ပေါ့လေမီဒီယာတွေရဲ့အခန်းကဏ္ဍအနေနဲ့ပါဝင်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့သွားနေတဲ့နေရာတွေကိုဆရာကြီးတခါတည်းပြောလိုက်ပါလား TV ယောဂါခုနငုံရှိုးတဲ့အဆင့်ပဲဖြစ်ဖြစ်မသိသေးရင်တော့ငုံရှိုးတဲ့အဆင့်ကိုစစ်နိုင်အောင်ပေါ့နော်သူတို့ကိုယ်တိုင
်ဟုတ်ကဲ့
ခုနအနေရရှိတဲ့လူတွေသွားစစ်နိုင်အောင်မျိုးဒါတကွာဖြစ်နေတဲ့လူတွေကိုလည်းပါပြီးတော့ကုသမှုဟုတ်ကဲ
့ထ
ိတိရောက်ခံယူနိုင်ဖို့ဆရာကြီးအရေးပါတဲ့နေရာလေးတချို့ပြောပြပေးလို့ရမှာ
ဟုတ်ကဲ့ပါဟိုနေရာဘယ်မှာဖြစ်ဖြစ်ဟိုနိုင်ငံစက်မိုက်ဝန်ထမ်းဖွင့်လှစ်ထားတဲ့ဆေးကတစ်ခုခုမှာရောက်တဲ့နေရာမှာစပြလိုက်ဆပြလိုက်လို့အဲ့ဒီလူနာကိုတစ်ခါရင်းနဲ့ဟို trace လိုက်ရင်းနဲ့ဒီလူက TV ဖြစ်နေရဲ့လို့သိလိုက်ပြီဆိုလို့ရှိရင်သူ့ကိုသက်ဆိုင်ရာမြို့နယ်မှာရှိတဲ့ TV စီမံချက်ကြေညာမြို့နယ်တိုင်းတွေမှာရှိပါတယ်အဲ့ကိုသူကညှို့ပို့လိုက်မှာဖြစ်ပါတယ်ညှို့ပို့တဲ့ခါမှာဆိုလို့ရှိရင်အဲ့ဒီကြေရန်ကြတော့ဒီမြန်မာနိုင်ငံဟိုကျမကြီးဝန်ကြီးဌာနကဟိုကျွန်တော်ပြောခဲ့ပြီးတဲ့ USA to Global Fund နဲ့အကူအညီနဲ့ပြန်လည်ဖြန့်ပေးနေတာပါခုနလိုပုဂ္ဂလိကမြန်မာနိုင်ငံဆရာဝန်အသင်း TVC မန်ချက်တို့ရှိတယ်နောက်က PSI လို့ NGO တွေရှိပါတယ်သူတို့ကလည်းသူတို့ရဲ့ဈေးကနေမှာ Sun Clinic ဆိုတဲ့ဈေးကနေမှာသူတို့ရဲ့ GP တွေပေါ့လေရိုးရိုးသားသားအထွေရောဂါကိုဆရာဝန်နေနဲ့ပူးပေါင်းပြီးတော့ဒီ TV နဲ့ပတ်သက်ပြီးတော့ဈေးတွေကိုသူတို့ကနေပြီးတော့အခမဲ့ပေးနေပါတယ်အခမဲ့ဖြန့်ဖို့ပေးနေပါတယ်အဲ့ဒါတွေကလည်းခုနကနေလူရှင်တွေကနေပေးထားတဲ့ဈေးတွေပါအဲ့ဖြစ်ပါလေ
ဟုတ်ကဲ့ဆရာနောက်ရောဒီအခုလိုအခမဲ့ကုသပေးနိုင်တဲ့နေရာတွေရှိသေးလားဆရာလေ
ဟုတ်ကဲ့နောက်တကအဲ့လိုပဲအလားတူဟို HA ပေါ့အသင်းပေါ့နော်ကျမရဲ့မူအသင်းဟိုဟာမျိုးတွေကလည်းနေတိအောင်နေစုံနေပြားအထီအောင်သွားပြီးတော့ဟိုအဲ့ဒီကလင်းနစ်ဟိုတီဗီဟိုစီမံချက်တွေဟိုဆောင်ရွက်နေပါတယ်ဘလိုလိုပဲတပင်းညီပါပဲဘလိုလို့အမှားဗားလေလို့အမှားဆိုတော့သင်တန်းလေးပေးပြီးသားသူတို့ကိုဆေးတွေဝါးတွေလည်းထုတ်ပေးထားပါတယ်ခင်ဗျအဲ့ဒါအရေးကြီးဆုံးကလူနာတယောက်ကပြည်သူတယောက်ကကုန်တီဗီဖြစ်ပြီးဒါမှမဟုတ်မိသားစုဒါမှမဟုတ်မိရဲ့မိတ်ဆွေတယောက်ဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီကလင်းနစ်တစ်ခုကိုလာဆက်သွယ်လိုက်လို့ရှိရင်အဖင်ဆက်ရောက်သွားမှာပါအစိုးရဌာနကိုပဲပြဗျာပုဂ္ဂလိကဌာနကိုပဲပြဗျာပုဂ္ဂလိကဆေးဝင်အချို့မှာအချို့ကတော့ဟိုအချို့ကျတော့လေကိုယ့်ဘက်ကိုမသွားတော့ကိုယ့်ကိုပဲကုမယ်ဆရာဝန်ကြီးနဲ့ပဲကုမယ်ဆိုပြီးတော့ကိုယ့်ပစာနဲ့ကိုယ်ဥပစာမျိုးလည်းရှိပါတယ်ခုနလိုသွားမယ်ဆိုလို့ရှိရင်လည်းညှုံးပေးနိုင်တဲ့အနေထားမှာရှိပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကုသမှုခံယူတဲ့နေရာမှာလူနာတွေဘက်ကသိထားတင်တာတွေကျိုးပညာပေးထားဖို့ရှိသေးလားဆရာ
။ဟုတ်ကဲ့ပါ။ဟိုကုထုံးနေရာတော့အသေးစိတ်တွေရှိပါတယ်။ Epilepsy TB ဆိုလို့ရှိရင် Multi Drugs Resistant TB တွေပေါ့လေ။အဲ့ဒါအလွန်အရေးကြီးပါတယ်။ဘယ်လိုဆေးမျိုးပေးရမလဲ၊ရေဘိုးလူဆိုဘယ်လိုပေးရမလဲ၊ဘယ်နှလားတောက်ရမလဲဆိုတာလည်းရှိပါတယ်။ကုထုံးနေရာအများကြီးရှိပါတယ်။အဲ့ဒါကတော့ပညာရှင်တွေကနေဆွေးပြတ်ပါပါ။ကုထုံးနေရာအသေးစိတ်တော့ကျွန်တော်မပြောလို့ပေးမယ်။ကျွန်တော်မမမရင်6လလောက်ကအများဆုံးတင်တယ်ကုထုံးကကျွန်တော်ပြောသလိုပဲမျိုးမျိုးလိုရှိတယ်ဘလိုလိုမျိုးဆိုရင်လောက်ပဲဈေးကိုဘလို့တရတောင်းအောင်ပဲဒီဘက်ဘယ်နှခါတောင်းအောင်ပဲတနေ့ဘယ်နှခါတောင်းအောင်ပဲအစရှိတယ်အသေးစိတ်ရှိပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလူနာတွေအတွက်ကြိုပြီးတော့ဒီပညာပေးအသိဖိထားခြင်းတာရှိသေးလားဆရာရင
်ဟုတ်ကဲ့အဲ့တော့တီဗီယောဂာတွေမကပါဘူးတခြားသောကုသယောဂာမျိုးတွေမခံရအောင်ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ကခုခံအားစနစ်ကောင်းမှဖြစ်တယ်အခုခံအားစနစ်ဘာကောင်းအောင်ဘယ်လိုလုပ်အောင်လဲဆိုတော့အာရတပြည့်စုံမှုလုပ်တော့တယ်အရတရားပြည်လဲပြည်စုံအောင်ပဲလုံလုံးပြတ်တာရမယ်ပြတ်တာဆိုတာအညီညွတ်ပါရမယ်အဲ့လိုပါဖို့ဆိုတဲ့ကျမ်းမာရေးပညာပေးတွေကလည်းကျွန်တော်တို့ဆရာဝန်တွေကိုယ်တိုင်ကလည်းဟိုကျမ်းမာရေးခွဲပြောပေးလို့တာတွေလုပ်လို့ရတယ် TV တို့ကျုပ်ပညာနယ်တို့ကပြောလို့ရတယ်နောက်တကစာဆောင်တွေမှာရေးလို့ရတယ်သတင်းတွေမှာဖော်ပြလို့ရတယ်ကျောင်းတွေမှာပညာပေးလို့ရတယ်အစချစ်သေးတယ်မဟုတ်လေဒါတွေကတီဗီကာကွယ်ရေးပိုင်းတွေလို့ပဲပြောလို့ရပါတယ်ဆေးလိပ်မတော့ရေးတယ်လေနော်ဆေးလိပ်တော့ချင်ဟာဒီ secret power ဆေးရတော့ခြင်းဟာဒီ TV ပို့ဖြစ်နိုင်တယ်ဆိုတော့လည်းအတိအသေးပြောဖို့လိုရတယ်။နောက်စီချိုယောဂစီချိုသီချိုယောဂရှိနေတဲ့လူတွေဆိုလို့ရှိရင်လည်းသူ့ယောဂကိုအေးချာတာထိမ့်ဖို့စီချိုထိမ့်နိုင်အောင်ကြိုးစားဖို့မထိမ့်နိုင်လို့ရှိရင် TV ဝန်ထမ်းတဲ့အခါအခွင့်အလမ်းများတယ်ဆိုတော့ပြစ်ထားဖို့လိုပါတယ်။နောက်တစ်ခါကျွန်တော်ပြောခဲ့တဲ့ motion TV သမားတွေဆိုတာဘယ်လိုလဲအဲ့လိုလူမျိုးတွေကိုကုထုံးပေးဖို့လိုအပ်တယ်ကုထုံးရယူဖို့လိုအပ်တယ်ဆိုတာကိုလည်းဒီပညာပေးရပါမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ TV ယောဂကုသပညာပေးရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပြောဖို့ရှိအောင်လားဆရာရေ
ဟုတ်ရေးကြီးတာ TV ယောဂကုသနည်းများကိုကျွန်မရဲ့ဗုဒ္ဓရှိဖို့အတွက်ကိုကျွန်တော်တို့လုပ်ပေးရပါမယ်ဘယ်လိုလုပ်ပေးရမလဲဆိုလို့ရှိရင်ခုနကကျွန်တော်ပြောတဲ့ဒီနေရာမှာမီဒီယာတွေအခမ်းအနားကအများကြီးပါလာပါပြီအဲ့ဒီဥစ္စာကဒီကျွန်မရဲ့ဗုဒ္ဓတွေကိုအများပြည်သူသိရှိအောင် TV နဲ့ပတ်သက်တဲ့နော်တခြားယောဂတွေပြန် TV ယောဂာကိုအထူးပြုပြီးတော့ဘာကြီးဟိုဘယ်ကကူးဆက်ပုံတွေဖြစ်ပွားပုံတွေဘလိုထိခိုက်ပုံတွေဘလိုကြောက်စရာကောင်းပုံတွေသူများကဘလိုကူးဆက်နိုင်ပုံတွေဟိုဘာတောင်ကူးဆက်နိုင်ပုံတွေအဲကလေးအခုပြောမှာကလေးပေါ့ကလေးတယ်ဆိုလို့ရှိရင်ဟိုငငယ်လေးကကာဝယ်စီလို့စီစဉ်မှာ BCG ကာဝယ်စီကပါတယ်အဲ့လားလည်းမဖြစ်မနေထိုးရပေါ့လေတေးဥမှာတော့ကလေးမွေးမှုပြီးချင်းတန်းထိုးတာပေါ့လေအဲအကြောင်းမျိုးကြောင့်မထိုးပြလို့ရှိလို့ရှိရင်လည်းသက်ဆိုင်ရစီကာကွယ်ဆေးထိုးဌာနကိုတည်င်းပို့ပြီးတော့ဒီ PCG ကာကွယ်ဆေးကိုထိုးဖို့လိုပါတယ်သိပညာပေးရပါမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒီဘီကုသပညာပေးကိုကျွန်တော်ပဲမေးမြန်းပြပြခဲ့တာပါအခုတော့တိုင်းရင်သတင်းလွှာပါအာခတ်တက်တော်အေအေကရခိုင်ယူမကိုကြော်ပြီးစစ်ကောင်စီစကန်တချို့တင်လိုက်တာကရင်တိုင်းရင်သူလက်ဝဲမဲကတော့ one champion ရှစ်နဲ့လက်တွဲလှုပ်ဖို့ရှိနေတာနောက်အမေရိကန်သမ္မတရဲ့ဒုက္ခတွေခေါ်ရေးဆိုင်ငံ့တဲ့ဒုက္ခပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကတော့ FEVR လို့သူကခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းတော်ဖွဲ့ကပြောပြပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့အရခတ်တော်အေအေကရခိုင်ရိုးမကိုကြော်ပြီးစစ်ကောင်စီရဲ့စခန်း၃ခုကိုသိမ်းပိုက်လိုက်ပါတယ်။ကယန်းတိုင်းရင်းသူလက်ဝိမဲ့ဘရိုနီကာနဲ့ဝမ်ချန်ပီယံရှစ်တို့လက်တွဲအလုပ်လုပ်ဖို့စာချုပ်ချုပ်ဆိုလိုက်ပါတယ်။တဲ့လော်ရီတင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုက္ခသည်များလက်ခံခေါ်ယူရေးအစီအစဉ်ဆိုင်ငံ့မှုကြောင့်မလေးရှားနဲ့အိန္ဒိယနိုင်ငံကချင်းဒုက္ခသည်တွေပြည်ဝင်ခွင့်ရုပ်သိမ်းခံလိုက်ရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောမရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။အရခတ်တတော် EE ကရခိုင်ရုံးမကိုကြော်ပြီးစစ်ကောင်စီရဲ့စခန်း၃ခုကိုသိမ်းပတ်ရရှိထားတယ်လို့ဇန်နဝါရီလ29ရက်နေ့မှာပြောလိုက်ပါတယ်။ရခိုင်ရုံးမအထက်ကစစ်ကောင်စီရဲ့မိုးထီတောင်စခန်းကိုဇန်နဝါရီလ26ရက်နေ့မနက်ပိုင်းမှာသိမ်းပိုက်နိုင်ခဲ့ပြီးအေရဝတီရခိုင်အစပ်အေရဝတီတိုင်းထဲက.263စခန်းနဲ့ဇန်နဝါရီလ21ရက်နေ့မှာတော့.369စခန်းကိုသိမ်းပတ်ရရှိခဲ့တယ်လို့ EE ကထုတ်ပြန်ပါတယ်။ဒါအပြင်မကွေးတိုင်းငဖဲမြို့နယ်ဂုတ်စီယိုရွာနာတဝိုက်အံပဒန်ကာလာမထက်မှာလဲဇန်နဝါရီလ29ရက်နေ့ကစစ်ကောင်စီရဲ့တမခကိုကိုလက်ခံတိုက်ရင်ပူပေါင်းစစ်ကြောင်းနဲ့အေအေတို့အကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရခိုင်ရိုးမတလျှောက်အေအေကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်တပ်ကလည်းပဲခူးတိုင်းဘက်ကနေအေအေကိုထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။
ကချင်လွတ်လပ်ရေးတမတော် KIA နဲ့တအားအမျိုးသားလွတ်မြောက်ရေးတမတော် TNL ရုချားကရှမ်းမြောက်ဒေသမှာဖြစ်နေတဲ့နေမီအငင်းပွားမှုပြဿနာတွေကိုဆွေးနွေးအဖြေရှာဖို့ပြင်ဆင်နေတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ရှမ်းမြောက်ရှိနန်ခမ်းမန်တုံကွက်ခိုင်နန်ဖက်ကမူကူမြို့နယ်တွေတဲ့နှစ်ဖက်အောက်ခြေတပ်တွေကြားခုလာတဲ့ရုံရင်းဆန်ခတ်ဖြစ်စဉ်တွေခက်ဆစ်ဆိတ်ဖြစ်လာတယ်လို့ဒေသခံတွေကပြောပါတယ်။နေမီဖြတ်တန်းမှုတားမြစ်ပိတ်ဆို့ရာကြောင့်အခုလိုပြေပခါတွေဖြစ်လာနေပြီးဒီဖြစ်ရက်တွေကြီးထွားမလာအောင်နှစ်ဖက်တာဝန်ရှိသူတွေကြားဆွေးနွေးနိုင်ဖို့ပြင်ဆင်နေကြပါတယ်။အောက်ခြေတပ်တွေကြားနားလည်မှုလွဲပြီးဖြစ်လာတဲ့ဒီပြဿနာတွေကိုနှစ်ဖက်ငှိနှိုင်းဖို့ဆောင်ရွက်နေတယ်လို့ PSLF TNL ပြောခွင့်ရလွှီးရီဦးကပြောဆိုသလိုနေမီပိုင်းခြားသတ်မှတ်ရေးကိစ္စကနိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့ KIO ပြောခွင့်ရဗဟုမှုကြီးနော်ဘူးကပြောပါတယ်။
ချင်းပြည်တောင်ပိုင်းပလောဝမြို့နယ်ကနေရန်ကုန်တိုင်းမော်ပြည်မြို့နယ်မှာစစ်ပေးရှောင်နေတဲ့ချင်းလူငယ်နေရောက်ကိုစစ်ကောင်စီကဖမ်းဆီးထားပြီးစစ်တင်နှန်းကြောင်းကိုပို့လိုက်ပါတယ်။အသက်29နှစ်အရွယ်ရှိခူမီချင်းလူငယ်ဟာနာရေးကိစ္စနဲ့ရွှေပိုမြို့ဘက်ကိုသွားနေချိန်စစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တစ်ခုမှာဖမ်းဆီးခံရပြီးတောင်ကြီးမြို့စစ်တင်နှန်းကြောင်းကိုပို့ခံလိုက်ရတယ်လို့မိသားစုနဲ့နှီးဆက်သူကပြောပါတယ်။ဒါအပြင်25နှစ်အရွယ်ခူမီချင်းလူငယ်တယောက်ကလည်းအလောက်ကနေနေအိမ်ကိုပြန်လာနေချိန်မော်ပြည်မြို့အဝင်ကစစ်တပ်စစ်ဆေးရေးဂိတ်မှာဖမ်းဆီးခံရပြီးမော်ပြည်ဘက်ကတကြောင်းမှာထိမ့်သိမ်းခံထားရပါတယ်။ပလောဝမြို့နယ်ကနေရန်ကုန်ကို2024နှစ်စံပိုင်းလောက်မှာစစ်ပေးရှောင်လာကြတဲ့ဒီချင်းလူငယ်နှစ်ယောက်ဟာဇန်နဝါရီလဒုတိယပတ်မှာအဖမ်းခံကြရတာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့မှာတိုက်ပွဲတွေမရှိဘဲစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လုပ်နေတာကြောင့်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေကိုတအံ့တက် TNL ကပိတ်ထားလိုက်ပါတယ်။ဇန်နဝါရီလ28ရက်နေ့ကအကန့်အသတ်မရှိယာယီပိတ်လိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဘုံတွေဆက်တိုက်ပြန်ချတာဟာဒေသတွင်းကသတင်းပေးတွေကြောင့်ဖြစ်တယ်ဆိုပြီး Starlink နဲ့ CDMA ဖုန်းတွေကိုပါ TNL ကထပ်ပိတ်လိုက်တယ်လို့ဒေသခံမျိုးသားတယောက်ကပြောပါတယ်။ဇန်နဝါရီလအတွင်းစစ်ကောင်စီဘက်ကလေကြောင်းဘုံကျဲတိုက်ခိုက်မှု3ကြိမ်ပြုလုပ်ခဲ့ပြီးကြောက်မဲမျိုးပြည်သူစေးယုံရဲစခန်းနဲ့မြို့တော်ခမ်းမနားတဝိုက်အပြင်ပန်ပောင်းတူဂိတ်နားမှာကြားရောက်ပောက်ကွဲလို့အရက်သား၃ယောက်တေဆုံးခဲ့ပြီးအယောက်၂၀ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
စစ်မထာနီဥပဒေပြဋ္ဌာန်းပြီးတဲ့နောက်မွန်ပြည်နယ်မော်လမြိုင်မြို့ပေါ်မှာလူငယ်တွေဆက်တိုက်ဖမ်းဆီးစစ်ဆေးခံနေရပြီးပိုက်ဆံနဲ့ပြန်လဲရွေးယူမှပဲပြန်လဲလွတ်မြောက်လာတယ်လို့ကာယကံရှင်မိသားစုတွေကပြောပါတယ်။အုပ်ချုပ်ရေးမှူးကတဆင့်အနည်းဆုံးငွေ30သိန်းလောက်ပေးကမ်းမှပဲပြန်လွတ်လာတာရှိတယ်လို့စစ်မထာန်းဖို့နာမည်စည်းနဲ့ပါနေတဲ့လူငယ်တချို့ကတော့စစ်တင်တန်းကျောင်းကိုပို့လိုက်တာလည်းရှိနေပါတယ်။စစ်ကောင်စီကဇန်နဝါရီလ23ရက်နေ့မှာစစ်မထာနီဥပဒေပြဋ္ဌာန်းပြီးတဲ့နောက်နေ့ဖက်ရောညဘက်ပိုင်းမှာပါလုံခြုံရေးအကြောင်းပြချက်နဲ့ပိတ်ဆို့စစ်ဆေးပြီးဖမ်းဆီးမှုတွေတုံ့ပြန်လွတ်ဆောင်နေကြပါတယ်
။ကယန်းတိုင်းရင်းသူလက်ဝိမဲ့ဗော်ရိုနီကာနဲ့စင်ကာပူချီဆိုင်နာမည်ကျော်ဘက်ပေါင်းစုံအားကစားပြိုင်ပွဲတစ်ခုဖြစ်တဲ့ဝမ်ချန်ပီယံရှစ်လို့လက်တွဲအလုံးလုံးဖို့စာချုပ်ချုပ်ဆူလိုက်ပါတယ်။ဇန်နဝါရီလ28ရက်နေ့ကထုတ်ပြန်မှုတွေဝမ်ချန်ပီယံရှစ်စင်မြင့်ထက်မှာဗော်ရိုနီကာရှင်ပြိုင်ထိုးတက်မဲ့ပွဲစဉ်တွေကိုမကြာခင်မှာကြီးငါသွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်။အသက်28နှစ်အရွယ်ဗော်ရိုနီကာဟာ2013ခုနှစ်ကစလို့လက်ဝိလောကတွေဝင်ရောက်လာခဲ့တာဖြစ်ပြီးဤတွင်ပြပပြိုင်ပွဲတွေမှာစုတစိတ်တွေအများကြီးကိုရယူနိုင်ခဲ့တယ်လို့မြမယူရလက်ဝိလောကရဲ့ပထမဆုံးအမျိုးသမီးရွှေခပတ်ချန်ပီယံဆုကပ္ပမွေထိုင်းအဖွဲ့ချုပ်ကပေးတဲ့2022ခုနှစ်အတွက်ကောင်းဆုံးအမျိုးသမီးအားကစားဆုကိုရယူထားသူလည်းဖြစ်ပါတယ
်။အခုတော့သတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။ American သမ္မတသစ်ဒိုနယ်ထရမ့်ရဲ့ဒုက္ခသည်များလက်ခံခေါ်ယူရေးအစီအစဉ်ဆိုင်းငံ့နဲ့အမိန့်ထုတ်ပြန်မှုကြောင့်မလေးရှားနဲ့အိန္ဒိယနိုင်ငံကချင်းလူမျိုးဒုက္ခသည်အများအပြားဟာပြည်ဝင်ခွင့်တွေရုပ်သိမ်းခံလိုက်ရပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပါတယ်။
အမေရိကန်ပြည်ထောင်စုကိုအခြေချခွင့်ရရှိထားတဲ့ချင်းဒုက္ခသည်မိသားစုဝင်အတော်များများဟာဇန်နဝါရီလ20ရက်နေ့ကထုတ်ပြန်လိုက်တဲ့ဒိုနယ်ထရမ့်ရဲ့အမိန့်ကြောင့်ရုတ်တရက်လေရင်ခီးစဉ်တွေဖျက်သိမ်းခံလိုက်ရတယ်လို့မလေးရှားနိုင်ငံကချင်းဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့ Alliance of Chin Refugee ACR အဖွဲ့ဥက္ကဋ္ဌ James Boy Thangbi ကပြောပါတယ်
တော်များတော့မန်နေဂျာပါစင်ဒါမျိုးလင်းချက်တော့ထိခိုက်တော့ခမချို့စီကျွန်တော်ပြောမယ်ဆိုရင်တော့သူကတကယ်ဆိုမနေ့7နိုင်မှာငွေညွှန်းရောက်ရမယ်သွားဖို့တည်းဒါပေမဲ့ရီချို့နေချင်းမှာဒါပြီးကင်ဆယ်သွားတာဟာမိကတချို့ချက်တော့အလုပ်တွေထပ်သွားချပြီးသူတို့အိမ်လက်ပြန်အားလိုက်ပြီးအိမ်ရန်လက်ပြန်တင်ပြနေလိုက်ပြီးအဲ့လိုမျိုးဟာကြတော့တော်လည်းဒုက္ခရောက်သွားပြီလေဒီဖက်ဖို့တဲ့တေချာနေပြီးတော့မလို့သူကဒါတွေအားလုံးလုံပြီးသွားပြီအဲ့ဒီခါမှာလူဖြစ်လာတော့တချို့တော့ traumatized ဖြစ်တယ်ဟုတ်တယ်ဒါထိခိုက်တယ်
မလေးရှားနိုင်ငံမှာချင်းလူမျိုး 8,000 ကျော်ရှိနေပြီးအဲ့ဒီထဲမှာ 2,000 ကျော်ဟာ UNHCR ရုံးကနေအတိအမှတ်ပြုထားတဲ့ဒုက္ခသည်ကကန်ဆောင်ထားသူတွေဖြစ်ကြပါတယ်။အခုခရီးစဉ်ဖြတ်သိမ်းခံလိုက်ရသူချင်းလူမျိုးမိသားစုအရေအတွက်ဘလောက်ရှိတယ်ဆိုတာကိုတော့အတိအကျမသိရဘူးလို့ ACR ဥက္ကဋ္ဌကပြောပါတယ်။ခရီးစဉ်တွေဖြတ်သိမ်းခံရသူတွေထဲမှာ2013ခုနှစ်ကလေးက UNHCR ရုံးမှဒုက္ခသည်ဖြစ်လျှောက်ထားသူတွေ Welcome Crop အစီအစဉ်နဲ့ပြည်ဝင်ခွင့်ရထားသူတွေကျန်းမာရေးအားနည်းသူမိဘမဲ့ကလေးနဲ့တက်ကြီးရွယ်ဦးတွေလည်းပါဝင်ပါတယ်။ဒါအပြင်အိန္ဒိယနိုင်ငံနယူးဒီလီမြို့မှာဆယ်စုနှစ်တခုကျော်ကြာနေထိုင်ပြီးအမေရိကန်ကိုအခြေချဖို့စောင့်ဆိုင်းနေကြတဲ့ချင်းဒုက္ခသည်တချို့လည်းအေးစင်ဖြတ်သိမ်းခံလိုက်ရတယ်လို့ဖြတ်သိမ်းခံရမှုမှာပါဝင်တဲ့ဦးတွောင်ပီကချင်းမာသာစကားနဲ့ခုလိုပြောပါတယ
်။လေရင်လက်မဲ့ရပြီးသားထွေရမဲ့ရက်တည်ချပြီးသားလူတွေပါတယ်လေ။ကျွန်တော်တို့ဆိုအမေရိကန်မှာဘယ်လိုနေထိုင်ရမလဲစသဖြင့်တင်ပြီးတဲ့တင်တဲ့နောက်တက်ပြီးသွားပြီးတင်တဲ့ထက်ကတချို့ဆိုသူတို့နေတဲ့အိမ်ကိုအပ်ထားပြီးသားတို့သူတို့ပစ္စည်းတွေဆိုတဝက်ဈေးနဲ့ရောင်းထားပြီးသားတို့အခုရုတ်တရက်ဆိုင်းငက်ခံရတော့ပြန်တောင်းလို့လည်းမရတော်တော်ဒုက္ခရောက်ကြရတယ်အခုသူတို့ဆိုနေထိုင်ရတဲ့အသေးကနေပြန်ဆားရမလားရှိတာနဲ့အဆင်ပြေသလိုပဲနေရမလားပေါ့
နယူးဒီလီမြို့မှာချင်းဒုက္ခသည်တထောင်ကျော်လောက်နေထိုင်တယ်လို့ချင်းစစ်ဘေးရှောင်ကော်မတီရဲ့စည်းရင်းတွေအရသိရပါတယ်။အမေရိကန်ပြည်ထောင်စုမှာခြေချဖို့အတွက်နှစ်ပေါင်းများစွာစောင့်ဆိုင်းလာခဲ့ကြတဲ့ဒုက္ခသည်တွေဟာခုလိုရုတ်တရက်ခီးစဉ်တွေဖျက်သိမ်းခံလိုက်ရတာကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နေကြရတယ်လို့နယူးဒီလီမှာ14နှစ်ကြာဒုက္ခသည်ဖြစ်နေထိုင်သူဦးတွောင်ပီကပြောပါတယ်ခင်ဗျာ။
မွန်ပြည်မော်လမြိုင်မြို့ပေါ်ကလိုင်နဲ့တာယာအီးရက်ကွက်ကလူနေအိမ်တချို့ကိုကျူးကျော်နေထိုင်တယ်လို့ဆိုပြီးအခုလကုန်ကအဆောက်အုံတွေအ мян ဆုံးဖျက်သိမ်းပေးဖို့စစ်ကောင်စီရဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကညွှန်ကြားထားပါတယ်။ဒီကြောင့်ကိုတော့ရမင်းကစူးစီးထားပါတယ်ရှင်
။လိုင်ရက်ကွက်နဲ့တာယာအီးရက်ကွက်မြို့ဝစီပင်တာယာရေးအဖွဲ့အောက်ချောက်ရေးမှူးအမြင်နဲ့လနာ30ကိုခွေပြမရထားတဲ့မြေဧရိယာ239ဧကဘော်က6ဦးတွေကိုမြန်ဖြတ်သိမ်းပေးဖို့ဆိုပြီးမြို့နယ်စီပင်တရားရေးကနှုတ်သက်စာကိုထပ်ဆက်ထုတ်ပြန်လိုက်တာပါအခုလိုဖြတ်သိမ်းခံရမယ့်နေအိမ်6ဦးတွေဟာတိုက်ပွဲတွေဖြစ်ပွားနေတဲ့မြို့ရွာတွေကနေမော်လမြိုင်မြို့ပေါ်ကိုဆစ်ဆောင်ထွက်ပြေးလာတဲ့မိသားစုဝင်တွေအများစုနေထိုင်ကြတဲ့ရပ်ကွက်ဖြစ်တယ်လို့လည်းဆေးအိမ်မှုတယောက်ကပြောပါတယ်
ဟုတ်ကဲ့ဟို
အဲ့ဒီမြေခွက်တွေဟာ2014 2015ခုလောက်မှာအောက်ချုပ်ရေးမှူးတွေနဲ့မြေစင်းဌာနတွေပေါင်းပြီးမြေခွက်ဖို့ရောင်းစားခဲ့တယ်လို့နေကြာဆောက်တာ BGF တွေပြန်ရောင်းခဲ့တဲ့မြေခွက်တွေဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။ဆောမှာအရင်တည်းအောက်ချုပ်ရေးမှူးတွေနဲ့ဟိုမြေစင်းရကောင်နဲ့ပေါင်းပြီးရောင်းစားတာအဲ့ဒီမှာခိုင်ကြမ်းတော့ BGF ကလည်းအဲသူကတန်းကြီးရှောက်ရအဲ့ဒီနေကြီးဒါရရဲ့ဒီအဲ့ဒါတွေကိုပြန်ရောင်းစားတာအဲ့ဒီဝေလာလေးရဲ့အဲ့မှာသူ project မှာပါတော့သူတရားလို့သူကကနရှိရကန်ကြီးရဲ့သူ on အောင်နေရမြေကန်ထုတ်ပြီးတော့ဒါကတော့သူကသူဆက်ပြီးအောင်မှာအဲ့ဒါရဖို့ဆိုအများကြီးကြိုးစားတယ်
အဲ့ဒီမြေခွက်တွေဟာကာလပေါင်းစည်းတဲ့ဈေးသက်သာတယ်လို့လနာ39ကြပြီးဂရမ်မြေအနေနဲ့ရှောက်လို့ရတယ်ဆိုပြီးအကွက်ရရောင်းချခဲ့တာလည်းဖြစ်ပါတယ်စီပင်တာယာကနေနုတစ္စာ3ချိန်ထုတ်ခဲ့ပြီးဖြစ်တယ်လို့ဇန်နဝါရီ30ရက်နေ့ကိုနောက်ဆုံးထားပြီးအဆောက်အဦတွေကိုဖျက်ပေးဖို့နဲ့ရက်ကျော်သွားရင်တော့အင်အားသုံးပြီးဖြုတ်ဖျက်မယ်ဆိုပြီးအသိပေးထားတယ်လို့လည်းရက်ွက်နေသူတယောက်ကပြောပါတယ
်အမအိမ်ဆောက်ခွင့်လည်းမရှိဘူးဟိုတော့ဒီခရမ်ကြီးလည်းမကြလာဘူးဟာဆောက်ဆောက်လည်းနှစ်တွေကြာတော့ဒီတိုင်းပဲနေနေကြတဲ့ပုံစံမျိုးရှိတယ်နောက်ဆုံး30ရင်းနေနောက်ဆုံးသူတို့ဒိတ်ပြရတယ်အဲ့နေကြော်သွားလို့ရှိရင်တော့အင်အား3ဒေါ်လာဖြုတ်မယ်လို့တော့ကျွန်တော်သိတာဟိုခုရှိမှမြေပိုင်ဆံမှုထောက်တာမရှိတော့ချက်ချတဲ့ပုံမျိုးရှိတယ်ဟိုတော်ယုံတိုင်ယုံပြင်တော့အိမ်ပါညာတော့သူပါသူဖြတ်သွားကြပြီပေါ့နော်တိုင်အိမ်ပါညာတော့လည်းဟိုရသောက်လေးဖြုတ်ပြီးယူဖို့လုပ်နေကြတော့မှာ
အဲ့ဒီမြေခွက်ပေါ်မှာတမရဦးတင်းစိန်လက်ထက်မှာပြည်ထောင်စုချက်ခိုင်ရင်နဲ့ဖို့ပြည်ရေးပါတီဝင်အောက်ချုပ်ရေးမှူးတွေကအိမ်ချိုင်မြေ900ကျော်အခွက်ဖော်ရောင်းချခဲ့တယ်လို့လည်းဆိုကြပါဗျ
။အခုဆက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင်။ရခိုင်ရိုးမကိုကြော်ပြီးတော့စစ်ကောင်စီရဲ့စခန်း3ခုကိုအေအေကတင်ပိုက်လိုက်ပါတယ်။ကယန်းတိုင်းရင်တို့လက်ဝင့်မဲ့ပရိုနီကာနဲ့ဝမ်ချမ်ပီယံရှစ်တို့လက်တွဲအလုပ်လုပ်ဖို့စာချုပ်ထုတ်ဆိုလိုက်ပါတယ်။
ရရှိနေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းအတာတွေဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှပြန်ဆုံကြရအောင်ပါရှင်။ကျွန်မဟာအာမီပါ။အ
ာခတ်တတော်အေးရခိုင်ရုံးမကျော်စစ်ကောင်စီစခန်းတချို့သိမ်းလိုက်တာပါဝင်တိုင်းသတင်းလွှာပါ။အခုတော့ VO ရဲ့ခြေသားရင်းညာစီစဉ်နေဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဒီခီးသည်တင်လေရင်နဲ့ဆစ်ရဟတ်ရင်တိုက်ခိုက်မှုအတွင်းတေဆုံးသွားသူဒီ28ယောက်အလောင်းကိုလောလောဆယ်မှာရှာဖွေတွေ့ရှိထားပါတယ်။ခီးသည်တင်လေရင်ဘော်က28ယောက်ဆစ်ရဟတ်ရင်ဘော်က1ယောက်ကိုလောလောဆယ်ရှာတွေ့ထားတယ်လို့ဒီနေ့မနေ့အစောပိုင်းတုန်းကဝါရှင်တန်ဒီစီမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာဝါရှင်တန်မြို့တော်မိသက်ဦးစီးချုပ်ကပြောပါတယ်။အသက်ရှင်ကျန်သူမရှိနိုင်တော့ဘူးလို့လည်းသူကပြောပါတယ်။ဗုဒ္ဓဟူးနေ့ည9နာရီထိုးကနေမှမျိုးတော်လေးစိတ်ဒီ Ronald Reagan ကိုဆင်းသက်ခံပြီးခီးသည်တင်လေရင်နဲ့စစ်တပ် Black Hawk ရဟတ်ရင်တို့တိုက်မိခဲ့တာပါ Kansas ပြည်နယ် Wichita မြို့ကနေလာတဲ့ American Airlines လေယာဉ်ပေါ်မှာခီးသည်တွေဝန်ထမ်း64ယောက်ပါသွားပြီးတော့ဒီစစ်ရဟတ်ရင်ပေါ်မှာတော့3ယောက်ပါသွားပါတယ်ခီးသည်တင်လေရင်ပေါ်မှာတခြားခီးသည်တွေနဲ့အတူရေခဲပြင်ပေါ်စကိတ်အလှစီအားကစားသမားတွေနီးပြတွေနဲ့မိသားစုဝင်တွေလည်းပါသွားတယ်လို့ဒီ American Figure Skating အဖွဲ့ကပြောထားပါတယ်ဣသရေလနဲ့မြေတွေကိုဟာမတ်စစ်သွေးကြွားတွေ2023လုံးကဒီဝင်ရောက်တိုက်ခိုက်ခဲ့ချိန်မှာဖမ်းဆီးခံသွားရတဲ့ဣသရေလ3ယောက်အပြင်ထိုင်းနိုင်ငံသား9ယောက်ဒီကနေ့ပြန်လွတ်လာပါတယ်။ဣသရေလနဲ့ဟာမတ်စစ်ဖွဲ့ကြားသီးခြားသဘောတူညီမှုနဲ့ထိုင်းနိုင်ငံသားတွေပြန်လွတ်လာတာပါ။ထိုင်းနိုင်ငံသားတွေပြန်လွတ်လာတဲ့အတွက်အင်တာမဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄နှစ်ကြာသွားပြီဖြစ်ပေမဲ့စစ်တပ်ရဲ့ရက်ဆက်တဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုမရှိသေးဘူးလို့ WIWM အဖွဲ့ကပြောလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ကစုဆောင်းရရှိတဲ့အချက်အလက်တွေကိုစမ်းစစ်ချက်အရဒီမြန်မာနိုင်ငံတဝန်းမှာကြီးလေးတဲ့နိုင်ငံတကာပြစ်မှုတွေကျူးလွန်ထားတဲ့အထောက်အထားတွေတွေ့ရှိတယ်လို့ WIWM အကြီးအကဲ Nicholas Gumjum ရဲ့ဒီကနေ့ဇန်နဝါရီလ30ရက်နေ့နေဆွဲနဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အခုလိုကျူးလွန်သူတွေပြစ်ဒဏ်ကင်းလွတ်နေတဲ့အတွက်နောက်ထပ်အကြမ်းဖက်မှုတွေရရတင်းတင်းပုံပုံကျူးလွန်ဖို့ဖြစ်စေတယ်လို့လည်းသူရဲ့ဒီထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်ရှင်
။ကျေးဇူးပါမဆုမြတ်မွန်ကြီး။အခုလိုသတင်းအချင်းချင်းပြီးမှတော့ VO American တဲ့တင်ညာချက်သားရင်းညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။တင်ညာအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ National Labs ဖြစ်ပါတယ်။တင်ညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနောက်ဆက်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လို့ရဆန္ဒပြပါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိဆက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you.